Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2020ခုနှစ်ဇန်နဝါရီလ12ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလာမီတာ190လို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးပါမယ်ရှင်ဒုသမရမိုက်ပင်စ်နဲ့သမရထရမ့်အစိုးရအဖွဲ့ဝင်ဝန်ကြီးတွေဖွဲ့စည်းပုံအရလုပ်ပိုင်ခွင့်ကိုတုံ့ပြန်တော့သမရကိုရာထူးကဖယ်ရှားရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။သမရဟာတိုင်းပြည်ရဲ့ဖွဲ့စည်းပုံတိုင်းပြည်နဲ့အမေရိကန်ပြည်သူတွေကိုချင်းချောက်တော်မယ်အနေနဲ့ရှိနေတာမို့သူ့ကိုတာဝန်ကချက်ချင်းဖယ်ရှားပြရပါလိမ့်မယ်လို့တနင်္လာနေ့ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်25အရဒုသမရနယ်ဝန်ကြီးအဖွဲ့အများစုကသမရရဲ့တာဝန်နဲ့အာဏာကိုပယ်ဖျက်နိုင်တဲ့ကြေညာခွင့်မျိုးကိုဒုသမရပင်စ်နဲ့အစိုးရအဖွဲ့ဝင်တွေထောက်ခံမဲ့ပုံမျိုးလူထုကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။ဆန္ဒပြသူတွေပြီးခဲ့တဲ့အပတ်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့ပြီးနောက်ပိုင်းသမရဒေါ်နယ်ထရမ့်နဲ့ဒုသမရပင်စ်တို့တနင်္လာနေ့နောက်ပိုင်းကပထမဆုံးအကြိမ်တွေ့ဆုံပါတယ်။ဥပဒေကိုချိုးဖောက်ပြီးလွှတ်တော်ကိုစီးနင်းဝင်ရောက်ခဲ့တဲ့ဆန္ဒပြသူတွေဟာအမေရိကန်ပြည်သူ85တန်းထောက်ခံထားတဲ့လွတ်လပ်စွာထုတ်ဖော်ခွင့်လှုပ်ရှားမှုကိုကိုးစားပြသူတွေမဟုတ်ဘူးဆိုတာသမရရောဒုသမရပါနှစ်ယောက်စလုံးကအခိုင်အမာထပ်ပြီးတော့ပြောဆိုတယ်ဆိုတာကိုအစိုးရထိတ်တန့်အရာရှိတဦးကပြောပါတယ်သမရကိုအေးအေးယူယူတရားဆုံးဖြတ်ချက်တည်းတင်သွင်းဖို့အောက်လွှတ်တော်ခေါင်းဆောင်တွေကတွန်းတွန်းတိုက်တိုက်ဆောင်ရွက်နေပြီးတော့ဗုဒ္ဓဟူးနေ့မနေ့မှာဒီကိစ္စကိုစပြီးစဉ်းစားကြဖို့စီစဉ်ထားပါတယ်ရှင်ဒီကနေ့အင်္ဂါနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်နဲ့မက္ဆီကိုနယ်စပ်တက်ဆက်စ်ပြည်နယ်တောင်ပိုင်းအလာမိုမြို့ကိုသွားရောက်ဖို့ရှိပါတယ်။သမ္မတထရမ့်ရဲ့ရာထူးသက်တမ်းနောက်ဆုံးနေ့ရက်တွေမှာအမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေကိုတားမြစ်တဲ့အစိုးရရဲ့ကြိုးပမ်းချက်ကိုမီးမောင်းထိုးပြလိုတဲ့အနေနဲ့အခုလိုသွားရောက်မှာဖြစ်ပါတယ်။ဒီမိုကရက်အများစုကြီးစိုးထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်ကိုရာထူးကဖယ်ရှားနိုင်မှုကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုသူကတက်ဆက်စ်ပြည်နယ်ကိုလာရောက်တာဖြစ်ပါတယ်။2016သမ္မတစီဝင်မဲဆွေပွဲတွေမှာအမေရိကန်နိုင်ငံတွင်တရားမဝင်ဝင်ရောက်သူတွေနဲ့ပတ်သက်လို့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုသမ္မတထရမ့်ကအဓိကထားပြောကြားခဲ့သလိုနေဆက်တတိုင်းဆောက်လုပ်ရေးအတွက်လည်းမကြာခဏတိုက်တွန်းခဲ့ပါတယ်။လာမယ့်ဇန်နဝါရီ20ရက်နေ့မှာကုန်ဆုံးမဲ့ရာထူးသက်တမ်းအတွင်းသမ္မတထရမ့်အစိုးရအနေနဲ့နေဆက်တတိုင်းမိုင်450လောက်အထိပြီးစီးအောင်ကြီးကြပ်ဆောင်ရွက်ခဲ့ပါတယ်။သမရထွန်းရဲ့ဒီကနေ့အလာမိုမျိုးခီးစဉ်ကအခြေအနေတွေကိုပို့ပြီးဆိုးဝါးစေနိုင်တယ်လို့အကြမ်းဖက်မှုတွေပေါ်ပေါက်နိုင်တာကြောင့်ခီးစဉ်ကိုဖျက်သိမ်းပေးဖို့တောင်ပိုင်းစည်းရဲမွေးတည်မှုတိုက်ဖျက်ရေးစင်တာကဒီခီးစဉ်မတိုင်ခင်မှာပဲလိုက်တွန်းပြောဆိုခဲ့ပါတယ်ရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းကသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူအစွန်းရောက်တွေအမေရိကန်လွှတ်တော်အတွင်းဝင်ရောက်စီးနင်းမှုဖြစ်ခဲ့တာကြောင့်လာမယ့်ဇန်နဝါရီ20ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျင်းသစ္စာကျင်းဆိုပွဲမတိုင်ခင်နိုင်ငံတော်ဝန်လက်နက်ကင်စနားပြပွဲတွေပေါ်ပေါက်နိုင်တဲ့အပေါ်ဆိုရင်မှုတွေမြင့်တက်နေပါပြီ။လူပုဂ္ဂိုလ်တဦးချင်းဒါမှမဟုတ်လူစုတွေကအကြမ်းဖက်မှုနဲ့ရာဇဝတ်မှုလုပ်ရက်တွေကိုလှုံ့ဆော်ခဲ့တယ်လို့ယူဆရတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုစုံစမ်းထောက်လှမ်းရေးဘီရိုအဖွဲ့ FBI က VOA ကိုပြောပါတယ်ဇန်နဝါရီ16ရက်နေ့မှာမြို့တော်ဝါရှင်တန်ကိုလက်နက်ကင်ဆောင်တဲ့အဖွဲ့တစ်ဖွဲ့လာရောက်ဖို့ပြင်ဆင်နေပြီးဇန်နဝါရီ20မတိုင်ခင်မှာသမ္မတကိုအခြေခံဥပဒေပြင်ဆင်ဖြည့်ဆွတ်ချက်အမှတ်25အရာရာထူးကဖယ်ရှားဖို့ကြိုးပမ်းမယ်ဆိုရင်အဲ့ဒီအဖွဲ့ကစုပူအောင်ကြောမှုကြီးပြုလုပ်မယ်ဆိုတာကိုသတင်းရထားကြောင်းလဲ FBI ကပြောပါတယ်ဒီအဖွဲ့ကနိုင်ငံတွင်အစိုးရအဆောက်အုံတွေကိုဝင်ရောက်စီးနင်းဖို့လှုံ့ဆော်နေတယ်လို့လဲ FBI စာရဲမှာဖော်ပြထားတယ်လို့ American သတင်းဌာနတွေကရေးပါတယ်ဇန်နဝါရီ20ရက်နေ့သမ္မတကျန်းသစ္စာကျင်းစုပွဲမတိုင်ခင်ဒီတနင်္လာအစောပိုင်းကလေးကမြို့တော်ဝါရှင်တန်မှာအမျိုးသားအဆောင်တပ်ဖွဲ့ဝင် 15,000 လောက်ကိုလုံခြုံရေးအတွက်အကူအညီတိုးမြှင့်ချထားပေးပါတယ်။ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာဂျာဝင်နောက်ဆက်ပြီးရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့မဲဆွယ်စီယုံရေးကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့ရုရှားဩဇာခံအဖွဲ့ဝင်တွေကို American အစိုးရကအရေးယူလိုက်ပြီးဖြစ်ပါတယ်။ရုရှားကကြိုးတောင်နောက်ခံပေးထားတဲ့ရွေးကောက်ပွဲကြောင်းဝင်နောက်ဆက်ရေးစစ်စင်ရေးထဲမှာပါဝင်ခဲ့တဲ့ယူကရိန်းနိုင်ငံကလူပုဂ္ဂိုလ်9ဦးနဲ့ကုမ္ပဏီအဖွဲ့အစည်း4ခုကိုအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကအရေးယူလိုက်တာဖြစ်ပါတယ်။အဲဒီလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေအားလုံးကယူကရိန်းနိုင်ငံရေးသမားအန်ဒရီတာကက်ရှ်နဲ့ဆက်နွယ်နေတာဖြစ်ပါတယ်။အန်ဒရီတာကက်ရှ်ဟာရုရှားနိုင်ငံကိုစားဆောင်ရွက်နေတဲ့ရုရှားတရှိုးလို့အမေရိကန်တာဝန်ရှိသူတွေကယူဆသတ်မှတ်ထားတာပါ။ 2019ခုနှစ်ကစပြီးဒါကက်ရှ်ဦးဆောင်တဲ့အဖွဲ့က American Media တွေ American အခြေစိုက်လူမှု Media Platform တွေနဲ့ဩဇာကြီးမာတဲ့ American တွေကိုအသုံးချအမြတ်ထုတ်ပြီးသတင်းမှားတွေထုတ်လွှင့်တယ်လို့ American ဗဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်အထူးသဖြင့်သမ္မတထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေ UD Giuliani ကိုသတင်းချက်လက်တွေပေးပို့ဖို့ထင်ထင်ရှားရှားဆောင်ရွက်ခဲ့လို့လည်းဆိုပါတယ်တနင်္လာနေ့ကအစ်စ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေထဲမှာဒါကက်ရှ်ရဲ့အတွင်းစည်းတွေကလူတွေနဲ့မီဒီယာအဖွဲ့အစည်းတွေပါဝင်တယ်လို့ American တာဝန်ရှိသူတွေကပြောပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျ။
ရှင်များရှင်ကျမစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါတယ် VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM ရဲ့အကြီးအကဲက VOA ကိုဝါဒဖြန့်ချီဌာနဖြစ်အသွင်ပြောင်းဖို့စ조사နေတယ်ဆိုတဲ့ဝေဖန်မှုတွေအပေါ်မှာ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကကာကွယ်ပြောဆိုလိုက်ပါတယ်သမ္မတထရန့်ဆိုရအနေနဲ့ VOA ကိုနိုင်ငံရေးအရာကင်းလွတ်ပြီးတော့မူလရည်မှန်းချက်အတိုင်းပြန်ပြီးတက်မှတ်ဖို့လိုတယ်လို့နိုင်ငံသားရဲ့ဝန်ကြီးကပြောလိုက်တာပါနိုင်ငံသားရဲ့ဝန်ကြီးပွန်ပီယိုဟာ VOA ရုံးချုပ်ကိုမနေ့တုန်းကလာရောက်ပြီးတော့ဝန်ထမ်းတွေနဲ့တွေ့ဆုံမိကွန်းပြောဆိုခဲ့ပါတယ်သမ္မတထရန့်ရွေးချယ်ခန့်အပ်ထားတဲ့ USAGM ရဲ့အကြီးအကဲ Michael Park အဖော်မှာ Republican နဲ့ Democrat လွတ်တော်အမတ်တွေသတင်းမီဒီယာတုံ့သက်သူတွေနဲ့သတင်းတောက်တွေဘက်ကဝေဖန်မှုတွေပေါ်မှာနိုင်ငံသားဝန်ကြီးကအကာအကွယ်ပြောဆိုလိုက်တာဖြစ်ပါတယ်။ VOA American တန်အနေနဲ့လုံခြုံရေးပိုင်းဆိုင်ရာစိုးရိမ်စရာအခြေအနေတွေနဲ့ VOA ရဲ့လှုံ့ဆော်ရမယ့်တာဝန်တွေကိုဆောင်ရွက်ဖို့ပြက်ကွက်တယ်လို့ VOA အကြီးအကဲ Michael Park ကပြောဆိုထားတဲ့ပုံမှာလည်းနိုင်ငံသားဝန်ကြီးပွန်ပီယိုကထပ်ပြီးတော့မှထောက်ပြပြောဆိုခဲ့ပါတယ်။ VOA ဟာတရုတ်နဲ့အီရန်နိုင်ငံကအာဏာရှင်အစိုးရတွေကိုနေရာပေးဖို့စင်မြင့်မဟုတ်ဘူးလို့လည်းသူကပြောပါတယ်။American နိုင်ငံသားဝန်ကြီးမေဂွန်ပြောပြီးမှာတော့ VOA ရဲ့ညွှန်ကြားရေးမှူး Robert Reilly ကနိုင်ငံသားဝန်ကြီးနဲ့ USAGM ရဲ့လုပ်ငန်းဆောင်တာတွေသတင်းဖြစ်စဉ်တွေနဲ့ပတ်သက်လို့အပြန်အလှန်စကားပြောဆိုခဲ့ပေမဲ့ကိုရက်တဲကသတင်းတောက်တွေဝန်ကြီးမလာခင်မှာကြိုတင်ပေးပို့ထားတဲ့မေဂွန်တွေကိုထည့်သွင်းမပြောခဲ့သလိုပြီးခဲ့တဲ့သတင်းပတ်တုန်းက Congress လွှတ်တော်မှာဖြစ်သွားခဲ့တဲ့ကမ္ဘာကိုတုံ့လောက်သွားစေတဲ့ American တို့ရဲ့ Democracy ပုံရိပ်ထိခိုက်စေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းမမေ့မှန်းခဲ့ပါဘူး။ဒီတွေ့ဆုံပွဲကိုတက်ရောက်ကြတဲ့သတင်းသမားတွေဘက်ကနိုင်ငံသားဝန်ကြီးကိုမေဂွန်တွေမေးဖို့စ조사ချပေမဲ့ဝန်ကြီးကမဖြေချခဲ့ပါဘူး။ဒီဌာနချုပ်တွင်တွေ့ဆုံမှုဟာကွယ်ရောဂါ COVID-19 ကူးစက်ပြန့်ပွားမှုဆိုင်ရာကာကွယ်ရေးလမ်းညွှန်ချက်တွေနဲ့အညီထိုင်ကုန်နေရာတွေကိုကန့်သတ်ထားပြီးတော့ပြင်ပကသတင်းတောက်တွေကိုလည်းတက်ရောက်ခွင့်မပြုထားပါဘူးရှင်။သမ္မတဒေါ်နယ်ထရန့်ရာထူးကမစင်းခင်ရပ်ပိုင်းအလိုမှာပဲကျူးဝါနိုင်ငံကိုအကြမ်းဖက်ဝါဒဆွဲထောက်ခံတဲ့နိုင်ငံအဖြစ်အမေရိကန်ပြည်အောင်စုကပြန်တက်မှတ်လိုက်ပါတယ်။ဒီလှုပ်ဆောင်မှုကြောင့်ပြီးခဲ့တဲ့သမ္မတအိုဘားမားအစိုးရလက်ထက်တုန်းကကျူးဝါနဲ့ဆက်ဆံရေးကောင်းအောင်လုပ်ခဲ့သလိုမျိုးလာမယ့်အစိုးရသည်ပြန်လည်ဆောင်ရွက်နိုင်မှုအတွက်အခက်ကြုံသွားနိုင်စေပါတယ်။ကျူးဝါနိုင်ငံဟာအမေရိကန်ကဝေယမ်းပြေးတွေကိုလက်ခံထားတာကိုလံဘီယာတပုံတွေကိုလွှဲပေးဖို့ညှင်းဆန်တာဗင်နီဇွဲလားကောင်းဆောင်နီကိုလတ်စ်မာဒူရိုကိုထောက်ခံနေတာကြောင့်အခုလိုအရေးယူဆောင်ရွက်တာလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကတနင်္လာနေ့ကကြေညာခဲ့ပါတယ်။ကျူဘာအစိုးရအနေနဲ့နိုင်ငံတကာအကြမ်းဖက်ဝါဒဆွဲလို့ရတဲ့ထောက်ခံနေတာရပ်တန့်ပြီးအမေရိကန်တရားရေးကိုအနှောက်အယှက်ပေးနေတာတွေကိုရပ်ပစ်ပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုခဲ့ပါတယ်။သမ္မတထရန့်အစိုးရဟာ2019ခုနှစ်အာဏာရပြီးကတည်းကသမ္မတအိုဘားမားလက်ထက်ကျူဘာကိုချဉ်းကပ်ခဲ့တဲ့နည်းလမ်းတွေကိုပြောင်းပြန်လှန်ပြီးတော့ကျူဘာကိုနှိပ်ကုပ်ခဲ့တာပါ။သမ္မတအိုဘားမားဟာ2015ခုနှစ်တုန်းကကျူဘာကိုအကြမ်းဖက်ဝါဒဆွဲထောက်ခံတဲ့နိုင်ငံစင်းကနေပယ်ဖြတ်ပြီးတော့နှစ်နိုင်ငံတန်တမန်ဆက်ဆံရေးသစ်ကိုထူထောင်ခဲ့ပါတယ်ရှင်။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကို COVID-19 ကာကွယ်ဆေးအခမဲ့ပေးမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံကိုတရုတ်နိုင်ငံသားရေးဝန်ကြီးတွားရောက်ခဲ့တဲ့နှစ်ရက်တာခီးစဉ်ပြီးအဲ့ဒီလိုပြောဆိုလိုက်တာပါ။တရုတ်အစိုးရဘက်ကမြန်မာနိုင်ငံကို COVID-19 ကာကွယ်ဆေးတွေအခုလိုအခမဲ့ပေးဖို့စီစဉ်တာကတော့အာရှနိုင်ငံတွေကြားကရောဂါ COVID-19 ကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အခုလိုကူညီတာလို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။မြန်မာအစိုးရဘက်ကလည်းအခုလိုတရုတ်နိုင်ငံဘက်ကတရုတ်ရန်ွေ3,000နဲ့ညီမျှတဲ့ COVID-19 ကာကွယ်ရေးဆိုင်ရာဆေးထောက်ကူပြုပစ္စည်းကိရိယာတွေနဲ့မြန်မာပြည်သူတွေအတွက် COVID-19 ကာကွယ်ဆေးအလုံး3,000အခမဲ့ပေးမယ်လို့ပြော ောဆိုခဲ့တဲ့ပေါ်ကြိုးဆိုကြောင်းသတင်းထုတ်ပြန်ပါတယ်။တနိုင်ငံအကြားမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားဖို့အတွက်တရုတ်ဘက်ကတိုက်နှံသလောက်ကူညီပေးသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ COVID ကာကွယ်ဆေးရဖို့အတွက်ကျန်းမာရေးတာဝန်ရှိတဲ့သူတွေကိုလည်းအိန္ဒိယအထက်ကိုတွားရောက်ပြီးလဲဆွေးနွေးသဘောတူညီကြတာတွေရှိပါတယ်။ဒါမဲ့ဖေဖော်ဝါရီလထဲမှာတော့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးပြီးတော့ COVID ကာကွယ်ဆေးတွေထုတ်ပေးမယ်လို့မြန်မာတာဝန်ရှိသူတွေကပြောထားပါတယ်ရှင်။မလေးရှားနိုင်ငံမှာတော့ကပ်ရောဂါကိုဗစ်တကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအခြေအနေကအတော်လေးကိုစိုးရိမ်စရာဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘုရင်ကအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်ပါတယ်။နိုင်ငံတွင်းရောဂါကူးစက်မှုကိုထိန်းချုပ်နိုင်ရေးမလေးရှားဘုရင်အဒူလာဆူလတန်အမတ်ရှာမ်နဲ့မလေးရှားဝန်ကြီးချုပ်မော်ရီဒန်ရက်ဆမ်တို့တွေ့ဆုံမှုအပြီးဒီကနေ့အင်္ဂါနေ့မှာမလေးရှားတော်ဝင်နှန်းတော်ကနေဘုရင်ကနိုင်ငံကိုအရေးပေါ်ကြေညာချက်ထုတ်ပြန်လိုက်တာပါ။ပြီးခဲ့တဲ့အောက်တိုဘာလတုန်းကမလေးရှားဝန်ကြီးဘက်ကကွယ်ရောဂါ COVID-19 ထိန်းချုပ်ရေးဒီလိုကြေညာချက်ထုတ်ပေးဖို့ဘုရင်ကိုတောင်းဆိုခဲ့ပေမဲ့ညှင်းပယ်ခဲ့ပါတယ်။ဒီရေးပေါ်အခြေအနေအရလာမယ့်ဩဂုတ်လ၁ရက်နေ့အထိမလေးရှားပါလီမန်လွှတ်တော်ရည်နာထားဖို့ပါဝင်ဝန်ကြီးချုပ်ရဲ့အစိုးရအဖွဲ့ကိုဥပဒေတွေချမှတ်ခွင့်ကိုလည်းပေးထားပါတယ်။မလေးရှားဝန်ကြီးချုပ်ရဲ့ရုံးမြင့်တန်းကြားကနေနိုင်ငံကိုပြောကြားတဲ့မေးခွန်းထဲမှာတော့ဒါကရေးပေါ်အခြေအနေကြေညာတာဖြစ်တဲ့စစ်အာဏာသိမ်းတာမဟုတ်ဘူး။နောက်ပြီးတော့ညမထွက်ရအမိန့်တွေလည်းထုတ်ပြန်မထားပါဘူးလို့ဆိုထားပါတယ်။အလားတူမျိုးတော့တိုကျိုပါဝင်အနီးနားကခရိုင်တွေကိုအရေးပေါ်အခြေအနေကြေညာထားရတဲ့ဂျပန်နိုင်ငံမှာလည်းကိုဗစ် -19 ကူးစက်မှုတွေပိုတိုးလာနေပါတယ်။ဗြိတိန်နဲ့တောင်အာဖရိကမှာဖြစ်ပွားနေတဲ့မျိုးဗီဇသစ်နဲ့မတူတဲ့ကိုရိုနာဗိုင်းရပ်စ်ပိုးမျိုးဗီဇသစ်ကူးစက်မှုဘရာဇီးခီးသွားတွေကနေတစ်ဆင့်ဂျပန်မှာတွေ့ရှိတဲ့အတွက်လည်းဂျပန်ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးမူလစစ်မြစ်စုံစမ်းစစ်ဆေးနိုင်မှုဆေးပညာရှင်တွေပါဝင်တဲ့ WHO စုံစမ်းစစ်ဆေးအဖွဲ့လာမယ့်ကြာသပတေးနေ့မှာတော့တရုတ်နိုင်ငံကိုဆက်ရောက်နိုင်မယ်လို့တရုတ်ဆိုရကပြောထားပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားရာဝူဟန်မြို့ကိုတွားရောက်လေ့လာခွင့်ပြုမပြုဆိုတာကိုတော့တိတိကျကျမသိရသေးပါဘူးရှင်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2021ခုနှစ်ဇန်နဝါရီလ12ရက်အင်္ဂါနေ့ညချမ်းရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာ VOA အမေရိကန်အသံလွှင့်ဌာနချုပ်ကိုတင်းလာနေကလာရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကမ္ဘာ့သမား200ဆုံးမှာထုတ်လွှင့်နေတဲ့ VOA ရဲ့အခန်းကဏ္ဍအရေးပါပုံနဲ့အမေရိကန်တို့ရဲ့တမူထူးခြားအရေးပါမှုတွေအကြောင်းကိုလည်းဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာပါ။ VOA သတင်းထောက်စီနီစိန်တင်ပြပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြသွားပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာ Washington DC မှာရှိတဲ့ VOA ဌာနချုပ်ကိုတင်းလာနေကပထမဆုံးလာရောက်ခဲ့ပါတယ်။ဝန်ကြီးတဦးအနေနဲ့ပြည်ပခီးစဉ်နဲ့အတွင်းသူပြောဆိုခဲ့တဲ့အမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့မူဝါဒတွေကိုဝန်ကြီးပွန်ပီယိုကအခုလိုပြောဆိုခဲ့ပါတယ်
။ I tell audiences about American exceptionalism wherever and whenever I can.
အမေရိကန်ရဲ့တူမတူတဲ့ထူးခြားမှုတွေကိုအခွင့်အသင့်တိုင်းကျွန်တော်ပြောလို့ရှိပါတယ်။ဒါလည်းအမှန်ပါ။အမေရိကန်ဟာကောင်းမွန်ကြီးမြတ်တဲ့တိုင်းပြည်ပါ။ဒီအခြေခံအုံမြစ်ကိုအမေရိကန်ပြည်သူတွေနားလည်သဘောပေါက်ကြပါတယ်။အမေရိကန်ဟာဘယ်လိုအခြေအနေမျိုးမှမဆိုပိုးပြီးစီလုံးညီညွတ်လာတတ်တဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်နိုင်ငံကအမြဲတမ်းအမှန်ကြီးမဟုတ်ပါဘူး။အမေရိကန်နိုင်ငံရဲ့အတိတ်မှာရောလက်ရှိကာလမှာပါခုံယူစရာကောင်းတာတွေရောဝန်ခံစရာတွေပါရှိပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကို၆ခန်းတွေလွတ်တော်တဲ့အတင်းဝင်ရောက်နောက်ဆက်ခဲ့ပြီးရပ်ပိုင်အကြမ်းမှာ VOA ကိုဝန်ကြီးပုံပြောလာရောက်ခဲ့တာပါ။အဲ့ဒီအကြံဖတ်မှုတွေကိုပြီးခဲ့တဲ့တပတ်မှာမစ္စတာပွန်ပီယိုပြစ်တင်ရှုတ်ချခဲ့ပေမဲ့အဲ့ဒီနောက်ပိုင်းဘာမှချက်မျိုးမှမပြောပါဘူး။ VOA ရုံးအပြင်ဖက်မှာတွင်ပေါ်ပေါက်ခဲ့တဲ့အဲ့ဒီအကြံဖတ်မှုတွေနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုထက်တွင်ပြောဆိုခြင်းမရှိတာကိုရောဒီကိစ္စကိုမေခွန်မထုတ်ခဲ့တဲ့အပေါ်မှာပါကြွန့်ကျင်သူတူကတော့အံ့ဩနေပါလေ။ Chairman Marshall Fund အဖွဲ့က Michael Kimmich ကအခုလိုထောက်ပြပါဗျ။
It was striking that Secretary Pompeo didn't mention the events of this past week.
ဒီကတော့ထပ်မံပေါ်ပေါက်ခဲ့တဲ့ဒီအကြမ်းဖက်မှုကိုဝန်ကြီးပွန်ပီယိုထပ်ပြောမသွားတာတိတ်အံ့ဩကောင်းပါလေ။ဒါတိတ်ရေးပါတဲ့ကိစ္စပါ။နောက်ပြီးလူတိုင်းကောင်းတဲ့မှာလည်းဒီကိစ္စရှိနေမှာထင်ပါလေ။ဒီအကြောင်းအရာကိုမပြောဘဲခြံထားတာကတော့ထူးဆန်းပါလေ
။ VOA American အစနဲ့အခြားအတောင်လွင့်ဌာနတွေကို American အစိုးရကအရမုံငွေထောက်ပံ့ပေးနေတာဖြစ်ပြီးဘာသာစကားပေါင်း10ခန်းနဲ့ကမ္ဘာသဝန်သတင်းအချက်အလက်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။VOA ဟာအမေရိကန်ရဲ့သူမသူတဲ့အတန်ဖြစ်တယ်လို့မစ္စတာပွန်ပီယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့စိတ်ကိုယ်ရေးအတွေးခေါ်တွေကိုကမ္ဘာ့သဝအကောင့်ထဲပို့တဲ့နေရာမှာ VOA အတန်လွှင့်ထားတာကအထူးကအခန်းကဏ္ဍမှာရှိနေတာဖြစ်ပြီးအာဏာရှင်အစိုးရရဲ့အတန်တွေထုတ်လွှင့်ပြရနေရာမဟုတ်ဘူးလို့လည်းပြောပါတယ်
။ Governments like those in China, Iran, North Korea. They don't have the
ဘီယိုအီရန်နဲ့နော်ကိုရီးယားလိုအစိုးရအဖွဲ့တွေဟာအမေရိကန်ရဲ့စံတန်ဘူးတွေဖြစ်တဲ့ဝေးရပါလူအခွင့်အရေးကိုလေးစားလိုက်နိုင်ကြတာမဟုတ်ပါဘူး။ အမေရိကန်ပြည်ထောင်စုရဲ့ရည်ရည်ချက်အားလုံးနဲ့အဲ့ဒီအာဏာရှင်တွေဖြောင်းဖြောင်းကြီးဆန့်ကျင်နေကြပါတယ်။အစိုးရဆိုတာပြည်သူလူထုအတွက်ဖွဲ့စည်းထားတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ဒါပေမဲ့အဲ့ဒီအာဏာရှင်တွေကတော့ပြည်သူဆိုတာအစိုးရအတွက်ဆိုပြီးယုံကြည်နေတာပါ။ VOA ရဲ့အခန်းကဏ္ဍကသိအရေးကြီးပါတယ်။ VOA ဟာလွတ်လပ်မှုရဲ့ရှေ့ဆောင်လမ်းပြဖြစ်ပါတယ်။
မစ္စတာပွန်ပီယိုရဲ့နိုင်ငံခြားရေးရာထူးတာဝန်တွေဒီလအနောက်ပိုင်းမှာကုံဆုံးတော့မှာဖြစ်ပါတယ်။လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရွေးချယ်ထားတဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းအန်သနီဘလင်ကန်ဟာအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးသစ်ဖြစ်လာတော့မှာဖြစ်ပါတယ်။ကျွန်မနှင်္ဂလာပ
ါ။မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ပြည်နိုင်ငံခြားရေးဝန်ကြီးဝမ်ကြီးဟာဒီကနေ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးလုံခြုံရေးငြိမ်းချမ်းရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆွေးနွေးတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါနေပြည်တော်ကိုတနင်္လာနေ့နေကင်းကရောက်ရှိခဲ့တဲ့တရုတ်နိုင်ငံနိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံခြားရေးဝန်ကြီးဝမ်ကြီးဟာဒီကနေ့မနက်ပိုင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတက်မတော်နဲ့ပတ်သက်ပြီးအဓိကဆွေးနွေးတဲ့အချက်တွေကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။မြန်မာတက်မတော်နဲ့ပတ်သက်တဲ့ခံစားများမှာအဓိကပူးပေါင်းပြီးဆွမ်းရည်မြင့်တင်ပေးနိုင်တဲ့အခြေအနေတွေပြန်ကျွန်တော်ငင်းကြီးခွင့်ပြုတိုးတက်ရေးနဲ့ပတ်သက်ပြီးတော့မြန်မာကမ္ဘောဒီးယားအနေနဲ့ဒီငင်းအေးချမ်းကြီးတွေအတွက်အဓိကတာဝန်ဆောင်ရွက်နေတဲ့အခြေအနေနဲ့ဒီငင်းအေးချမ်းကြီးအတွက်ခွင့်ပြုတိုးတက်ရေးကိုပါပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေတွေ။ထာဝရငင်းကြီးတွေအတွက်အလေးထားဆောင်ရွက်နေတဲ့အခြေအနေတွေ။တရုတ်မြန်မာနှစ်နိုင်ငံငယ်စပ်ဒေသတွေမှာဒီငင်းအေးချမ်းကြီးအခြေအနေတွေ၊ရခိုင်ပြည်နယ်ဒီငင်းအေးချမ်းကြီးအခြေအနေတွေ
ဒါအပြင်နှစ်နိုင်ငံချစ်ချင်မှုတိုးမြင့်ရေး2020ခုနှစ်ပြည်သူ့သမ္မတလာရောက်စဉ်ရရှိခဲ့တဲ့နှစ်ဖက်သဘောတူညီချက်တွေကိုဆက်လက်အကောင်အထည်ဖော်ရေးမြန်မာကျမ်းမော်နဲ့ပြည်ကွန်မြူနတီပါတီပြည်ပြည်သူ့လွတ်မြောက်ရေးကျမ်းမော်အကြားကိုဗစ်တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုအခြေအနေဖွံ့ဖြိုးတိုးတက်ရေးအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းတွေမှာကျမ်းမော်ကလိုအပ်တာတွေကိုကူညီဆောင်ရွက်ပေးနိုင်မဲ့အခြေအနေတွေထည့်သွင်းဆွေးနွေးခဲ့ကြောင်းပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးရိမ်မကင်းတဲ့သဘောထားတွေကိုလည်းကျမ်းမော်ကာကွယ်ရေးဦးစီးချုပ်ကဆွေးနွေးခဲ့ကြောင်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။ပါတီတော်ဒီမိုကရေစီစနစ်ဖော်ဆောင်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပြီးအာဒီမိုကရေစီရဲ့အနှစ်သာရဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာတော့မဲဆွေးနေတဲ့ပတ်သက်ပြီးအမားယွင်းတွေရှိခဲ့ပြီးတော့မဲမတမာမှုတွေရှိနိုင်တဲ့အတွက်မဲဆွေးရင်းစီစစ်တွေ့ရှိခဲ့မှလည်းဆာလင်ဒီကျမ်းမော်ကထောက်ပြန်ဆောင်ရွက်လျက်ရှိတဲ့အခြေအနေတွေဒီကဥပဒေရဲ့အတိုင်းဒီလိုစီမရင်းရအောင်ဆက်လက်ဆောင်ရွက်ပါနိုင်မယ်အခြေအနေတွေဆွေးနွေးကြပါတယ်
။တရုတ်နိုင်ငံဟာနေဆက်အခြေစိုက်လက်နက်ကင်တချို့ကိုအားပေးနေတယ်ဆိုပြီးတမ်ရော်ကယူဆနေတာကြောင့်ဆက်ဆံရေးမှာအဖို့အထစ်တွေရှိနေတယ်လို့တုံ့တက်မှုတွေထွက်ပေါ်နေချိန်မှာပဲတမ်ရော်ထိတ်တန်းကောင်းဆောင်နဲ့တရုတ်ထိတ်တန်းတန်တမန်တို့တွဲဆုံလာလဲဖြစ်ပါတယ်။နိုင်ငံရေးတုံးသက်သူဥမုံမောင်ဆိုးကတော့တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရေးမှာသက်ဆိုင်သူအားလုံးနဲ့ဆက်ဆံမဲ့မှုကိုကင်ဆယ်ထားတယ်လို့မြင်ပါတယ်။
ပြည်ဥဒီမြန်မာနိုင်ငံကိုဆက်ဆံတဲ့အနောက်နိုင်ငံနဲ့မတူတာကမြန်မာနိုင်ငံမှာရှိတဲ့အဓိကဇက်ဆောင်နှစ်ကောင်လုံးနဲ့ဆက်ဆံတာမဟုတ်ဘူးဗျ။မြန်မာနိုင်ငံကြီးမှာပါတဲ့ဇက်ကောင်အားလုံးဆက်ဆံတာပြည်ဥကအနောက်နိုင်ငံတွေကဗမာပြည်မှာရှိတဲ့အဓိကဇက်ကောင်နှစ်ကောင်လို့သူတို့ယူဆတဲ့အစိုးရနဲ့တက်ပြီးဆက်ဆံတယ်။ပြည်ဥကြတော့လို့မဟုတ်ဘူး။ဒီမြန်မာနိုင်ငံနိုင်ငံကြီးမှာအရင်ဇက်ကောင်လို့ပဲပြောဘလို့ဖြစ်ဇက်ကောင်တွေပါဝင်နေတဲ့တိုင်းသားလက်နက်ကန်ခွဲပြီးဆက်ဆံအဲ့တော့သူ့ policy ကရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဒီ policy ကလည်းသူကပြောင်းမှာမထင်ဘူး။အဲ့တော့ဒီပြဿနာနဲ့ပတ်သက်ရင်တော့တရုတ်ကငြိမ်းချမ်းရေးနဲ့ဒီအပြစ်ခံရဆိုင်ကိုသူတို့ဘယ်လိုကူညီမယ်ဆိုတဲ့ပက်ကပဲချင်းတတ်နိုင်မယ်လို့ထင်ပါတယ်
။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ရီဟာနှစ်ရက်ကြာခီးစဉ်အစအဖြစ်မနေ့တုန်းကသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဖို့ဖွံ့ဖြိုးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အဖြစ်ကိုဗစ်ယောဂါကာကွယ်ထိန်းချုပ်ကုသရေးအပါအဝင်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံကရွှေငွေ3,000တန်ဖိုးရှိကိုဗစ်တိုက်ဖျက်ရေးစီးပစ္စည်းတွေနဲ့ကာကွယ်ဆေးအလုံးရေ3,000ကူညီပေးရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ကနေရစွန့်ခွာသူများအရေးနဲ့ပြည်နယ်ရေရှည်ဖွံ့ဖြိုးရေးနှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းရေးဒေတာတွင်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာပုံမှန်ဤကက်စွာပူးပေါင်းဆောင်ရွက်ရေးစတာတွေကိုလည်းဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဂ ဒီကနေ့အဆုံးသတ်ခဲ့တဲ့ခီးစဉ်အတွင်းမှာပဲနှစ်နိုင်ငံအကြားစီးပွားရေးနဲ့ဤပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်မြန်မာတရုတ်နှစ်နိုင်ငံအကြားစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာငါးနှစ်ဖွံ့ဖြိုးမှုအစီအစဉ်မန္တလေးကြောက်ပြူရထားလမ်းစီမံကိန်းဖြစ်နိုင်ခြေလေ့လာရေးနားလည်မှုစာချုပ်လွှာကချင်ပြည်နယ်ပြည်တွင်းနေရပ်စွန့်ခွာသူများပြန်လည်နေရာချထားရေးအတွက်ငွေကြေးအထောက်အပံ့ပေးအပ်ရေးစာလွှာနဲ့တရုတ်နိုင်ငံကနေအတိုးမဲ့ချင်းငွေနဲ့ဝယ်ယူတဲ့လူစည်းရထားတွဲများဆိုင်ရာစာလွှာတွေကိုလည်းလက်မှတ်ရေးထိုးလဲလှယ်ခဲ့ကြပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ဝီကောက်ဝဲနိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်တွင်နဲ့တိုင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကရားပြည်နယ်ဒီမိုကရက်တစ်ပါတီ KYSTP တို့ဒီကနေ့တွေ့ဆုံမဲ့အစီအစဉ်ဟာနှစ်ဖက်နေရာညှိနှိုင်းလို့အဆင်မပြေလို့ပြက်ပြားသွားတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါကရားပြည်နယ်လွိုင်ကော်မြို့ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်ဖွဲ့ဟာကရားပြည်နယ်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံမှုစီစဉ်ထားပေမဲ့တွေ့မဲ့နေရာရွေးချယ်ရာမှာသဘောတူညီမှုမရခဲ့တာကြောင့်ပြက်ပြားသွားတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်တွေ့ဆုံမဲ့နေရာအတွက်သဘောတူညီမှုမရတာကြောင့်အစီအစဉ်ပြက်ရတယ်လို့လည်းကရားပြည်နယ်ဒီမိုကရက်တစ်ပါတီအသွင်းမှုဖူးတဲရဲကပြောပါတယ
်အန်ဒီမက်ပဲကျွန်တော်ကိုဒေါက်တာအမွန်ညိုကနေပေါက်ဆက်လာတယ်ကျွန်တော်တို့ခဲကတော့ဒါသူတို့ကိုကျွန်တော်တို့ကတော့အဆိုပြုတာပေါ့ကျွန်တော်ဆိုပြုတဲ့ဟာကဘာလဲဆိုရင်ကျွန်တော်တို့ပါတီရောက်မှလာတွေ့မတွေ့နိုင်ဘူးဆိုလို့ရှိရင်ကျွန်တော်သက်တရားနေအောင်ရေးရအောင်လို့ကျွန်တော်ပြောတယ်သူကတော့ပါတီဘူဟုကနေဆုတ်ဖြတ်ချက်အရဆိုရင်သူတို့ပါတီရောက်မှပဲလာတွေ့ရမယ်ဆိုပြီးတော့အဲ့လိုဆုတ်ဖြတ်ချက်ချလာတဲ့အခါကျတော့သူတို့အမိနဲ့ကဟိုတခြားနေအောင်တွားတွေ့ရအကြောင်းမရှိဘူးဆိုပြီးတော့သူပြောလိုက်တဲ့အခါကျတော့လောလောဆယ်ရတော့ဒါသူတို့နဲ့တွေ့ဖို့အချိန်ကမရှိဘူးလို့ပဲပြောတာမှာပေါ့နော်သူတို့ဆက်လာတဲ့ flow အရာတို့လို့ရှိတော့ဒါ24အစီအစဉ်ကပြတ်သွားတယ်လို့ပဲပြောလို့ရတာပေါ့နော
်အနယ်ဒီပြည်နယ်ရုံးမှာဒီကနေ့မွန်လွယ်ပိုင်းမှာတွေ့ဆုံဖို့မူလကစီစဉ်ထားပေမဲ့ကြားပြည်နယ်ဒီမိုကရက်တစ်ပါတီဘက်ကတော့တတိယနေရာတစ်ခုမှာတွေ့ဆုံဖို့တောင်းဆိုခဲ့ပေမဲ့လည်းအစီအမပြေခဲ့ဘူးလို့လည်းဖူတဲရဲကပြောပါတယ
်သူတို့ပါတီကိုလာမတွေ့နိုင်တဲ့အကြောင်းကြီးအားလည်းကျွန်တော်တို့နှစ်ဖက်စလုံးအတွက်လွတ်လွတ်လပ်နဲ့စကားပြောလို့ရအောင်ပေါ့ပရက်ရှာမရှိတဲ့နေရာပေါ့နော်။နောက်ကိုယ်ပါတီနဲ့မဟုတ်သူ့ပါတီနဲ့မဟုတ်တဲ့နေရာတစ်ခုကိုကျွန်တော်တို့တွေ့တော့ပို့ပြီးတော့မှတွေ့တော်လိမ့်မယ်။လွတ်လွတ်လပ်လိမ့်မယ်။နှစ်ဖက်စလုံးပြန်လာဆွေးနွေးတော့ပို့အစီအစဉ်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုယူဆတဲ့အခါကျတော့ပါတီအနေနဲ့ကဒါတတိယနေရာကိုကျွန်တော်တို့ရေးမယ်ဆိုတော့အဲ့လိုသဘောထားကြတာပါ။
မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကရင်ပြည်နယ်ဝန်ကြီးချုပ်သောနန်းခင်ထွေးမြင့်နဲ့အမျိုးသားထုတ်တော်ကိုယ်စားလှယ်ဦးအင်တုံခန်းနော်ဆန်တို့ပါဝင်တဲ့ NLD ကိုယ်စားလှယ်ဖွဲ့ဟာကရားပြည်နယ်နဲ့ရှမ်းပြည်နယ်မှာရှိတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံမဲ့ခီးစဉ်ဖြင့်လွိုင်ကော်မြို့ကိုရောက်ရှိနေတာပါဒါပေမဲ့လည်းကရားပြည်နယ်ဒီမိုကရက်တစ်ပါတီနဲ့ဒီကနေ့တွေ့ဆုံမှုစီစဉ်ထားပေမဲ့နေရာရွေးချယ်ရာမှာသဘောတူညီမှုမရတာကြောင့်မတွေ့ဖြစ်ခဲ့တယ်လို့လည်း NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်
ကျွန်တော်တို့သိဆုံးမှုနေရာအထူးနိုင်ငံအဆင်မပြေတဲ့အတွက်မတွေ့ဆုံးဖြစ်ဘူးလို့ကျွန်တော်တို့ပြောတာကျွန်တော်ကအင်ချင်းနေနဲ့ကျွန်တော်မြေသားဒီမိုကရေစီအဖွဲ့ချုပ်ကိုဖိတ်ကြပါလေဧည့်သည်ကဒီအင်ချင်းရဲ့ရုံးကိုမလာလို့ပါဘူးတခြားနေရာကိုပဲလာနိုင်ပါတယ်ဆိုတော့အားရဧည့်သည်ရဲ့ကိုယ်ပိုင်ရွေးချယ်ပွဲမှာလည်းဒီကအဲတော့ကျွန်တော်တို့ဖိတ်ကြတာကိုမလာတဲ့အတွက်ကျွန်တော်တို့ဒီကြောင့်ဒီမျိုးပဲဖြစ်ပါဦးမဖြစ်တဲ့အတွက်ကျွန်တော်တို့လည်းဝန်နေပါဘူးသို့တော်လည်းကျွန်တော်တို့ကြီးပဲချက်ချင်းတူရောတိုင်းသားနိုင်ငံပါတီများနဲ့ဒီကြောင့်ချင်းများကြိုးစားနေခြင်းဖြစ်ပါလေကြီးပဲချက်ချင်းပွားမှုရှိတာနဲ့ညခုလိုဒီကြောင့်ချင်းမျိုးမဖြစ်တာတွေလည်းရှိတာနဲ့လို့ကျွန်တော်တို့ဟောပါပါတယ်
နိုဝင်ဘာလ10ရက်နေ့ယူကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့ပြီးနောက်အမျိုးသားညီညွတ်ရေးဆိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းဒါပါတီ48ပါတီနဲ့တွေ့ဆုံဖို့လည်းဖိတ်ခေါ်ထားပါတယ်ဒီကပွဲနိုင်ရရှိထားတဲ့ကချင်ပြည်နယ်ပြည်သူပါတီနဲ့ကချင်ပြည်နယ်မှာတွားရောက်တွေ့ဆုံခဲ့သလိုမွန်ညင်းညွရေးပါတီနဲ့တွေ့ဆုံဖို့မွန်ပြည်နယ်ကိုရောက်ရှိချိန်မှာတွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြက်ပြားခဲ့ပါတယ်ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကချင်ပြည်နယ်မြောက်ပိုင်းမြို့ကလောင်းကစားလုပ်ငန်းတွေမှာအလုပ်လုပ်ကြပြီးမကြသေးခင်တုန်းကပြန်လာကြတဲ့ထိုင်းနိုင်ငံသားတွေထဲမှာကိုဗစ်ကပ်ရောဂါကူးစက်သူ90ကျော်ရှိနေတဲ့အကြောင်းတင်ပြပါမယ်။ကျွန်မကမအေးမှာပါ။မြန်မာနိုင်ငံနယ်စပ်မြို့ဖြစ်တဲ့မြောက်ပိုင်းမြို့ကကာစီနိုလောင်းကစားလုပ်ငန်းတွေမှာအလုပ်လုပ်ကြနေကြတဲ့ထိုင်းနိုင်ငံသားတွေကိုဒီလဇန်းကစပြီးအတုပ်လိုက်ပြန်လဲလက်ခံနေရမှာမနေ့တုန်းကပြန်ရောက်လာသူ25ယောက်နဲ့ပါဆိုရင်85ယောက်ရှိခဲ့ပါတယ်။ Jangan lalu dekoro, jemaah Yesus ya ma, amya juga, kau bi yoga bo kusen ni lah tu ya jangan le. Tanya ngan nazar ni pide, mesam ni juga sih oji, tawat tawat cinga, tapi lalu dekoro di bil bil suka ba le. Kasino long zayo ma, kaya yoga kala tahun ini le, tanya ngan dah tanggulang lalu sini ba le. จันโรนี่เนี่ยมียาวรีมาชีเดียวเสียวันนี้กูสะดวกกูยี่ตองบีเสียบสัญญาวันนั้นนี่ลบไปบอกกูยี่ตองแพงเงี้ยบาร์เลยอะไรเนี่ยมาชีเดียวท่านนั่งงานอะไรกูเสียเส้นไหนบอกตัวเลยซีเจนี่บาร์บีอะคู่ขอลาลาก็รอแต่เดียวเจียวพี่บาร์เลยตุลุฮามียาวรีมีมาลุลุกันนี่จ้าเลยแต่มันยังต่อเลยพี่จ้าบาร์เลยไม่ชอบเสียวนี่มาท้าบอกแค่แค่ชีเดียวส่วนเนาะเย่บอกยาอีเสียวนี่มาท้าบีอะคู่ยี่เป็ดตัวมาพี่บาร์เลยสบีเสียวจีระท่านบ้านเนี่ยเป မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြော့ပြန်ကြုံရပြီးတဲ့နောက်တွာလာလှုပ်ရှားမှုတွေနဲ့လုပ်ငန်းတွေကိုကန့်သက်တားမြစ်ထားခဲ့ရတာကမြန်မာနိုင်ငံနယ်စပ်မြို့ကလောင်းကစားလုပ်ငန်းတွေမှာအလုပ်လုပ်ကိုင်နေကြတဲ့ထိုင်းနိုင်ငံသားတွေနေရပ်ပြန်နေကြတာပါထိုင်းနိုင်ငံသားတွေတရားဝင်ကောတရားမဝင်ပါနယ်စပ်ဖြတ်ကျော်ပြီးနေရပ်ပြန်ဖို့ကြိုးစားရကနေရောဂါကူးစက်မှုတွေကြုံရမှာကိုလည်းထိုင်းအနာပိုင်တွေကစိုးရိမ်နေကြပါတယ်ကိုဗစ်ကာယောဂါကြောင့်ပေဆုံးသူ68ဦးနဲ့ကူးစက်သူအတီးပြုလူနာ1000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လလယ်ကစလို့ကူးစက်မှုတွေတကြော့ပြန်တွေ့ရှိတဲ့အထက်မှာမြန်မာရှစ်ပြောင်းလူသမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့ပေဆုံးသူ2800ကျော်နဲ့ကူးစက်သူအတီးပြုလူနာ33000ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်တွေကနေဆက်ဒေသတွေမှာတွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ကူးစက်မှုတွေတကြောပြန်ကြုံနေရတာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားရတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအခက်အခဲကြုံနေရတဲ့အခြေအနေကိုတင်ပြပေးပါမယ်ကျွန်မကတော့ဆူဆူပါကာယောဂါထိန်းချုပ်ရေးအစီအစဉ်တွေကြောင့်ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းအလုပ်ကိုင်းနဲ့စာဝန်တွေရေးအခက်အခဲကြုံနေရတယ်လို့ဂျပန်ရောက်မြန်မာအတိုင်းဝန်ကပြောပါတယ်ယောဂါကူးစက်မှုတွေတိုးလာနေတာကြောင့်တိုကျိုမြို့တော်နဲ့အနီးအနားကဒေသသုံးခုမှာအရေးပေါ်အခြေအနေထုတ်ပြန်လိုက်ပြီးတဲ့နောက်အလုပ်ကိုင်းအခက်အခဲတွေကြုံနေရတယ်လို့ဒီတောင်စုမြန်မာနိုင်ငံသားများအသင်းဂျပန်အလို့အမှုဆောင်အဖွဲ့ဝင်ဦးတန်းဆွေကပြောပါလေ
ဒီလိုထိန်းချုပ်လိုက်တဲ့အတွက်ကြောင့်မလို့စားသောက်ဆိုင်တွေမှာလုပ်တဲ့ပုံစံတွေအများစုအလို့လုပ်နေကြဆိုရတယ်အဲဒီလူတွေကတော့အကြီးကြီးထိခိုက်မှုရှိတယ်ပေါ့နောက်တစ်ခါဒီလိုနေဘက်တွေမှာဒီမြန်မာနိုင်ငံလာတဲ့ဒီ training ဒီနန်းသားတွေဒီမှာလာရောက်ပြီးတော့ဟိုကျောင်းတက်နေတဲ့ကျောင်းသားတွေတွေ့လဲအလို့ခံရအားကြီးကိုလက်ဆက်ဆက်ဖြစ်သွားတာပေါ့အခုဆိုရင်မြန်မာနိုင်ငံကကျမလူတွေကျွန်တော်တို့မှာတန်းစီနေတာပေါ့အဲ့တော့ပြင်းပြင်းထန်ထန်လည်းပဲလေလက်မှတ်ဖို့အပြည့်စုံမရှိတဲ့လူတွေဒီမှာကျွန်တော်သိတဲ့တော့ထောင်နဲ့ချီပြီးတော့ပေါ့လေဟိုတောင်းတနေကြတယ
်ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတာကြောင့်ဂျပန်အစိုးရကနောက်ထပ်ဒေတာတချို့မှာပါအရေးပေါ်အခြေအနေကြီးညာဖို့စီစဉ်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်ဂျပန်နိုင်ငံအနောက်ပိုင်းအိုဆာကာ၊ကျူတိုနဲ့ဟိုင်ယိုကုဒေတာတွေမှာပါအရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေကြောင်းကျူတိုသတင်းကဖော်ပြခဲ့တာပါယောဂကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်နိုင်မှုအရေးပေါ်အခြေအနေတွေထုတ်ပြန်ထားတဲ့နေမြေအတွင်းမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာတွေမှာလည်းအခက်အခဲတွေကြုံနေရတယ်လို့ WeLife မြန်မာဂျပန်အဖွဲ့ကကုမျိုးကြီးကပြောပါတယ်
။ပုံမှန်အတိုင်းနဲ့သွားနေတယ်။ဒါပေမဲ့ည၈နာရီထိုးတဲ့အခါမှာစားတောက်ဆိုင်ကြီးအလုံးအရေးပေါ်အခြေအနေကြောင့်ဖြစ်နေပြီးစိတ်ပြေးရတဲ့အခါမှာတင်းတင်းကြပ်ကြပ်အရင်ဥပဒေထုတ်ထားတာတော့မဟုတ်ဘူးပေါ့နော်။ဒါပေမဲ့အတန်ကြီးဆောင်ခိုင်တဲ့ပုံစံမျိုးလုပ်မယ်ဆိုတဲ့အတန်တော့ကြားပြီးမှတရားဝင်တော့ထုတ်ပြန်ပြင်သာထားတယ်မရှိဘူး။ဒီရှိတဲ့အခါမှာတချို့ဆိုင်လေးတွေကတော့ခွင့်ရဖွင့်တဲ့ဆိုင်လေးတွေနည်းနည်းပါပါရှိရဲ့
။ယောဂကူးစက်ခံရသူ2000ကျော်ရှိနေတဲ့ဂျပန်နိုင်ငံမှာတော့လာမယ့်ဖေဖော်ဝါရီနောက်ပိုင်းကာလကစပြီးကိုဗစ်ယောဂကာကွယ်ဆေးကိုပထမဦးစားပေးသူတွေစီစပြီးထိုးနှံပေးနိုင်မှုရည်မှန်းထားတာပါ။ဖေဖော်ဝါရီလပိုင်းမှာကာဝေးဆေးပထမတော့စတင်ထိုးနှံပေးနိုင်မှုပြင်ဆင်ထားတဲ့မြန်မာနိုင်ငံမှာလည်းအစိုးရအနေနဲ့ကာဝေးဆေးဝယ်ယူဖို့ရန်ပုံငွေထူထောင်ထားပြီးပြည်မအလူငွေကောက်ခံတာကိုလည်းဆောင်ရွက်နေတာပါကိုဗစ်ကာဝေးဆေးဝယ်ယူနိုင်မှုပြည်ရင်းအလူရှင်တွေသာမကပြည်ပရောက်မြန်မာတွေလည်းပါဝင်တူရန်လာကြပြီးအဲဒီထဲမှာဂျပန်ရောက်မြန်မာနိုင်ငံသားတွေလည်းပါဝင်လာတဲ့အကြောင်းဦးတန်းဆွေကပြောပါလေ
ဒီဘာငမလဲဒီလိုဒီကိုဗစ်ကာလမှာခက်ခဲကြုံတွေ့နေတဲ့ပုံမှာလည်းအများကြီးပဲအလုပ်မရှိတဲ့လူတွေ၊ရှားဝတ်တွေဖြစ်နေတဲ့လူတွေအများကြီးပဲသူတို့တက်နိုင်ကြလောက်ပါလေပါဝင်လှူဒါန်းလိုက်ကြတာဒီခေါင်းတွေရဲ့တော်တယ်ပါပဲကျွန်တော်တို့ပုံမှန်ဝင်3500ကိုခတ်နေပြီဒါပေမဲ့ဒီမောက်ကဒီမှာနေရက်ပြရပုံကျွန်တော်တို့ယာယီခံမှန်းတာကဇန်နဝါရီလကုန်လောက်ထိဘူးပေါ့လေကျွန်တော်တို့ဒီကောက်ခံမှုတွေကိုကျွန်တော်တို့လုပ်ကြမှာပေါ့
မြန်မာအစိုးရအနေနဲ့ကိုဗစ်ကာဝေးဆေးရဖို့အိန္ဒိယ၊တရုတ်၊အမေရိကန်၊ရုရှား၊ UK စတဲ့နိုင်ငံတွေနဲ့တန်တမန်နေရချိုးပန်းနေပါတယ် တကဘာလုံးမှာကိုဗစ်ရောဂါကူးစက်ခံရသူ90တန်းကျော်ရှိနေပြီးသေဆုံးသူကတော့19သိန်းကျော်ရှိနေတာပါမြန်မာနိုင်ငံမှာတော့အစိုးရရဲ့ဇန်နဝါရီလ17ရက်နေ့ထုတ်ပြန်ချက်အရကူးစက်ခံရသူပေါင်း3သိန်း3000ကျော်နဲ့သေဆုံးသူကတော့2800ကျော်ရှိနေပါတယ်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်25အရသမ္မတအနေနဲ့နိုင်ငံတော်တာဝန်ကိုမထမ်းဆောင်နိုင်တော့တဲ့အခါဒုသမ္မတကသမ္မတတာဝန်အစာထိုးရယူဖို့ပြဋ္ဌာန်းထားပါတယ်ပြည်ခဲ့တဲ့ဘတ်ဘိုဒူးနေ့အမေရိကန်လွှတ်တော်ကိုဆန္ဒပြသူတွေအကြမ်းဖက်ဝင်ရောက်စီးနင်းခဲ့တဲ့ကိစ္စမှာသမ္မတဒေါ်နယ်ထရန့်ရဲ့သွေးတိုးလုံဆောင်မှုကြောင့်ဆိုပြီးသမ္မတကိုရာထူးကဖယ်ရှားဖို့ဒုသမ္မတမိုက်ပန့်စ်ကိုတောင်းဆိုတဲ့ဆုံးဖြတ်ချက်တည်းရဲ့ဒီမိုကရက်အမတ်တွေကလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။မင်းဆက်ခွင့်ရဲ့သတင်းလွှာနဲ့အတူစူးစီးတင်ပြပါမယ်။ကျွန်တော်တင်ထိုင်ဦးပါ
of the 25th Amendment to declare President Donald J. Trump incapable of executing the duties of his office and to immediately
ကျွန်တော်အ ida နဲ့ဆက်ရနေရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကျန်းသစ်စာချိန်ဆဖို့ရဲ့နီးကပ်နေချိန်မှာပဲသမ္မတထရန့်ကိုအရေးယူဖို့ချွတ်တော်မှာတင်သွင်းမလားဆိုတဲ့မေးခွန်းနဲ့ဆွေးနွေးညှဉ်းပန်းမှုတွေလွှတ်တော်အမတ်ကြီးကမှပေါ်ပေါက်လာခဲ့တာပါအလုပ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောဆိုထားပါတယ
် I joined the Senate Democratic leader in calling on the Vice President to remove this president by immediately invoking the 25th
American Diplomacy ရဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ချက်25အရလက်ရှိသမ္မတကိုချက်ချင်းဖယ်ရှားပြီးဒုသမ္မတကတာဝန်ဆက်ယူရင်းဒီမိုကရက်ခေါင်းဆောင်တွေနဲ့အတူကျွန်မတောင်းဆိုပါတယ်တကယ်လို့ဒုသမ္မတနဲ့အစိုးရဝန်ကြီးဖွဲ့ကတောင်းဆိုတဲ့အတိုင်းမဆောင်ရွက်နိုင်ဘူးဆိုရင်တော့သမ္မတကိုအရေးယူရင်းတွတ်တော်နဲ့ဆက်ပြီးဆောင်ရွက်ဖို့အတွက်ပြင်ဆင်သွားနိုင်ပါတယ
်ရွေးကောက်ပွဲရလဒ်ကိုစန့်ကျင်တဲ့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေလွတ်တော်မှုမစီးနှင်းခင်သမ္မတထရန့်ကရွေးကောက်ပွဲရလဟာလိညာခိုးယူခံခဲ့ရတယ်လို့ပြောဆိုပြီးဆန္ဒပြသူတွေလွတ်တော်ကိုချီတက်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အနေနဲ့အကြမ်းဖက်မှုတွေကိုရှုတ်ချတဲ့အကြောင်းကြားသာပြင်းနေမှာတော့အိမ်ယူတော်ဒုတိယသတင်းနဲ့ပြန်ကြားရေးတာဝန်ခံကကြေညာချက်ထုတ်ပြန်ပါတယ်။ဒီမိုကရက်အလုပ်တော်အမတ်အလက်ဇန်ဒရီယာအော်ဂစီယိုကော့ဒက်စ်ကတော့သမ္မတဟာတိုင်းပြည်တွင်အန္တရာယ်ရှိနေပြီဆိုပြီး ABC ရုပ်သံကိုအခုလိုပြောပါတယ
် Well you know I absolutely believe that impeachment should be scheduled for several reasons
သမ္မတကိုအရေးယူရေးကိစ္စမှာအကြောင်းချက်တော်များများနဲ့လှုပ်ဆောင်တင်တယ်လို့ကျွန်မအပြည့်အဝယုံကြည်ပါတယ်တခြားတာကတော့ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စကဒေါ်နယ်ထရန့်ကိုအမေရိကန်သမ္မတအဖြစ်ကဖယ်ရှားဖို့ပါသူသမ္မတအဖြစ်ဆက်ပြီးတော့ရှိနေတဲ့တနာရီတိုင်းမိနစ်တိုင်းကအန္တရာယ်ရှိနေတယ်ဆိုတာရှင်းပါတယ်အမေရိကန်လွှတ်တော်အတွက်ဒီမဟုတ်ပါဘူးပွင့်ပွင့်လင်းလင်းပြောရရင်တိုင်းပြည်အတွက်ပါအန္တရာယ်ရှိနေပါတ
ယ်။ဒါပေမဲ့လည်းသမ္မတထရန့်ကိုရေးယူရေးတောင်းဆိုမယ့်ကိစ္စကအချိန်ကာလအရစဉ်းစားစရာဖြစ်လာပါလေ။ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်သမ္မတအဖြစ်ဂျန်သစ္စာချိန်ဆိုဖို့ရှက်ပိုင်းမဲ့လူတော့သလိုသမ္မတထရန့်ရဲ့တာဝန်ကလည်းပြီးဆုံးတော့မှာပါ။ဒါကြောင့်လည်းသမ္မတထရန့်ရဲ့တာဝန်ပြီးကနေရှက်ပိုင်းလူမာမမလိုအပ်ဘဲပြည်ပခောက်ကိုမီးထိုးပေးသလိုဖြစ်နေမယ်ဆိုပြီး Republican အမတ်တချို့ကဂျိုးဘိုက်ဒန်စီကိုစာရေးကန့်ကွက်နေကြပါလေ။လွှတ်တော်အမတ်တွေကြားတခြားရွေးချယ်စရာလမ်းတွေကိုဆွေးနွေးကြတာတွေလည်းရှိပါတယ်။အလုပ်တော် Republican အမတ် Adam Kinzinger ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
်။ I honestly don't think impeachment's the smart move because I think it victimizes
လုံဆောင်တာကသမ္မတကိုနောက်တစ်ကြိမ်အပြစ်ရှာဖို့အကြောင်းရှာသလိုဖြစ်သွားနိုင်တဲ့အတွက်ဒီလိုလုပ်တာဘာနဲ့မှန်ကန်တဲ့လုံဆောင်ချက်တစ်ခုအဖြစ်မမြင်ဘူးလို့ကျွန်တော်ရိုးရိုးသားသားပဲပြောချင်ပါတယ်
။ဒါပေမဲ့လည်းလွှတ်တော်ကိုဂျမ်းဖက်စီးနှင်းမှုတွေပေါ်ပေါက်ခဲ့တာနဲ့ပတ်သက်လို့ဥပဒေပြေးမှန်တိုင်းကိုတက်ခိုက်ခဲ့တဲ့လို့ရက်အမေရိကန်သမိုင်းမှာဆိုးဝါးဆုံးနေ့ဖြစ် Republican အလုပ်တော်အမတ် Adam Kinzinger ကသမ္မတထရန့်ကိုရှုံချပါတယ်။သမ္မတထရန့်ကိုယာယီကဖယ်ရှားပြီးဒုသမ္မတ Mike Pence ကသမ္မတအဖြစ်စာထုတ်တာဝန်ယူရေးတောင်းဆိုချက်ကို24နာရီတွင်မတုံ့ပြန်ရင်လွှတ်တော်အနေနဲ့ရေးယူရေးတောင်းဆိုမယ်လို့ဒီမိုကရက်ခေါင်းဆောင်တွေကပြောဆိုထားပါတယ်။2019ခုနှစ်ဒီဇင်ဘာလကလည်းအာဏာလွှဲသုံးစားလုပ်မှု Congress လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့ သမ္မတဒေါ်နယ်ထရန့်ကိုရှာလူကဖယ်ရှားတဲ့အထိရည်ယူနိုင်ရေးအောက်လွတ်တော်ဒီမိုကရက်မတ်တီကြိုးပမ်းခဲ့ပါတယ်။သမ္မတထရန့်ဟာရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်လာနိုင်တဲ့ထူးသမ္မတအောင်ဂျိုးဘိုက်တန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမာဆယ်လင်စကီကိုဖိအားပေးတဲ့အနေနဲ့ယူကရိန်းနိုင်ငံကိုပေးရမယ့်စည်ရေးအကူအညီဒေါ်လာသန်း400နီးပါးကိုဆိုင်းငံ့ထားခဲ့တယ်လို့ဒီမိုကရက်ဘက်ကဆွဆဲခဲ့ပါတယ်။လွှတ်တော်အမတ်တွေပါတီရည်ကြဲအတိုင်းမဲခွဲဆုံးဖြတ်ခဲ့ကြပြီးဖေဖော်ဝါရီလ5ရက်နေ့မှာတော့သမ္မတမှာအပြစ်မရှိကြောင်းအထက်လွှတ်တော်ကကြေညာခဲ့ပါတယ်။အခုသမ္မတထရန့်ကိုထပ်ရေးယူရေးအောက်လွှတ်တော်ဒီမိုကရက်တွေအစိုးရတင်သွင်းမယ်ဆိုရင်ဒါသမိုင်းမှာဒုတိယအကြိမ်သမ္မတတယောက်ကိုယာဓုကဖယ်ရှားတဲ့အထိရေးယူရေးလွှတ်တော်အနေနဲ့တောင်းဆိုတာဖြစ်ပါလေ။သမိုင်းမှာအရင်တုန်းကတော့ဘယ်သမ္မတအပေါ်မှာမှနှစ်ကြိမ်ထပ်ပြီးတောင်းဆိုတာမျိုးမရှိခဲ့ကြောင်းပါခင်ဗျာ။ကျွန်တော်သိမ်းထားပါပါ။
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ဒီကနေ့မြန်မာလူငယ်လူဟာစိန်ခေါ်မှုအများပြားနဲ့ရင်ဆိုင်နေရပြီးအနာဂတ်အတွက်အပြင်းအထန်ရုန်းကန်ကြိုးစားနေကြရပါတယ်လူငယ်တွေအနေနဲ့အဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်တဲ့နေရာမှာလိုအပ်တဲ့အထောက်အပံ့အရင်းအမြစ်တွေလက်လန်းမိတဲ့အခြေအနေမှာရှိနေပါရဲ့လားအနာဂတ်မှာတိုင်းပြည်ကိုမောင်းနှင်ဦးဆောင်သွားကြရမယ့်သူတွေအဖြစ်သူတို့ကိုလူလူလာလာနဲ့လက်ကမ်းကြိုးဆိုပြီးအနာဂတ်ကိုလွှဲပြောင်းပေးဖို့လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေပါရဲ့လားစာတော်ရီနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်တင်ညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်း AMREF ရဲ့ Senior Gender Program Manager မအေးလက်ထွန်း Youth Empowerment in the Society YES အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးတွင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာအင်းနဲ့ထုံးတဲ့ကိုမျိုးတွင် UA စနေကစီစဉ်မှာပါဝင်ဆွေးနွေးပြည့်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင်ဟုတ်ကဲ့
မင်္ဂလာပါကိုကျော်ချက်သိ
ဆိုတော့ကျွန်တော်ပထမဦးဆုံးမန်အေးလက်ထွန်းရဲ့ဆွေးနွေးချက်နဲ့ကျွန်တော်စလိုက်ချင်ပါတယ်ကျွန်တော်တို့ကမြန်မာလူငယ်တွေရဲ့အခြေအနေရဲ့ကိုဆွေးနွေးကြမှာဆိုတော့ပထမဦးဆုံးတော့ဒီနေ့မြန်မာနိုင်ငံမှာလူငယ်တွေရင်ဆိုင်နေရတဲ့ကြီးမားဆုံးစိန်ခေါ်မှုကိုပြောပါဆိုရင်ဘာလို့များမန်အေးလက်ထွန်းယူဆပါတယ်ခင်ဗျာ
ကျွန်မလေချက်ချင်းဟိုလက်ရှိလုပ်နေတဲ့ဟိုကျွန်မသူတေသနာရေးအထက်မှာရောပေါ့နော်ကျွန်မပါဝင်ပြီးတော့မြင်ပြီးတလောက်ကတော့အဓိကတော့အလုတ်ကန်အခွင့်အလမ်းပေါ့နော်ဒါကတော့မျိုးပြလူနေမျိုးပြလူငယ်တွေရောခြေလက်ကလူငယ်တွေရောတခြားပြည်နယ်နဲ့တိုင်းကလူငယ်တွေရောအဓိကရင်ဆိုင်နေရတဲ့အခက်အခဲလို့ထင်တယ်အဲဒုတိယတစ်ချက်ကတော့ကျွန်မတို့ဒီငိမ့်ချမ်းရေးနဲ့လုံခြုံမှုပေါ့နော်ငိမ့်ချမ်းရေးဆိုရင်တော့ဒါထင်ရှားပါတယ်ကျွန်မတို့ဒီမှာလက်နက်ကင်ပရိခအပခဖြစ်တဲ့နည်းမျိုးတွေပေါ့နော်အဲအဲဒီပါတယ်ဒါပေမဲ့မျိုးပြလူငယ်ကြတော့ဘာနဲ့ပတ်သက်ပြီးတို့မှဟိုဟိုဖြစ်တယ်ဆိုတော့ငိမ့်ချမ်းရေးတဲ့တို့ကြတော့လုံခြုံရေးရပုံများပေါ့ဥပမာဆိုရင်အမျိုးသမီးတွေဆိုရင်ဒါအကျန်းဖတ်မှုနဲ့ပတ်သက်ပြီးတော့တို့ဆိုရင်ရတာရှိတယ်နော်လူကုန်ကူးနဲ့ပတ်သက်ပြီးတော့တို့ဟိုမလုံမခြုံဖြစ်ရတာရှိတယ်နောက်တစ်ခါကျတော့အင်းနှင်းချက်ဖတ်ဖို့မဟုတ်ပါတော့အဲ့ဒါကြီးပါတယ်နောက်တစ်ခုကအဲဒီအမျိုးသားတွေဆိုရင်မူရစေဝါအန်တကယ်ပေါ့နော်ဒီဥစ္စာကြီးလို့ကျမတို့လက်တလုံးမြင်မိပါရှင
်ဟုတ်ကဲ့ကိုမျိုးသွေးအနေနဲ့ရောဒီကနေ့ဒီမှာလူငယ်တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုကိုဘာလို့များမြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့အကုန်လုံးတက်ကိုခြုံငုံပြီးတော့ပြောရရင်တော့ဒီအဓိကရင်ဆိုင်နေတဲ့စင်ကာပူကပထမကတော့ဒီကောင်းမွန်လုံလောက်တဲ့ပညာရေးပေါ့ဒီလူငယ်တွေမှာပညာရေးစနစ်ကြီးကပေးလိုက်တဲ့နိုင်ငံတော်ကနေပေးလိုက်တဲ့ပညာရေးစနစ်ကကောင်းမွန်လုံလောက်မှုမရှိဘူးနိုင်ငံတကာနဲ့ရင်မောတတ်ဖို့မဖြစ်နိုင်ဘူးဒါအကုန်လုံးအသိလက်ခံထားရတဲ့အချက်ပေါ့နော်ဒီချက်တစ်ချက်ကိုပြောခြင်းနဲ့ဒုတိယအနေနဲ့ကတော့ဒီခုနမိုင်းအီလက်ထရွန်လက်ပြောသားတယ်လို့မျိုးအလောက်ကင်ခွင့်လန်းပေါ့နော်ဒါမျိုးပြောခြင်းနဲ့ဒါတော့တနိုင်ငံတော်ကလူငယ်တွေအကုန်လုံးနဲ့ဆိုင်တာဖြစ်လိမ့်မယ်ပြီးတော့လေ data အလိုက်ပေါ့နော်ရခိုင်တို့ရှမ်းတို့ကလူငယ်ဆိုဒီငြိမ်းချမ်းရေးပြဿနာမျိုးတွေမလုံခြုံမှုပြဿနာတွေတိုက်ပွဲတွေကြားထဲကနေရတည်နေရတဲ့စိန်ခေါ်မှုတွေရှိလိမ့်မယ်တချို့ data ကိုဘူးရေးဆေးဝါးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေရှိလိမ့်မယ်ဒါတွေလို့ပဲမြင်ပါတယ်ဗျ။
ဆိုတော့စိန်ခေါ်မှုကတော့ခုနလိုတစ်ခုတည်းမဟုတ်ဘူးဆိုတာဒါမိလက်ထွန်းရောကိုမျိုးသွင်းရောပြောတာကနေပြီးတော့ထင်ရှားတာပေါ့နော်။ဆိုအဲ့ဒီစိန်ခေါ်မှုတွေပေါ့နော်ခုနလိုအလုပ်ကိုင်ခွဲလမ်းပဲဖြစ်ဖြစ်ကျွန်တော်တို့ပညာရေးပဲဖြစ်ဖြစ်တော့တက်ဆိုင်ရာဒေတာလိုက်ရှိတဲ့ငင်းချမ်းရေးကိစ္စပဲဖြစ်ဖြစ်အပြစ်ခတ်ရဆေးကိစ္စပဲဖြစ်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ရမှာငွေတွေအနေနဲ့လိုအပ်တဲ့သူတို့အတွက်တရားဝဖြည့်ရှင်းဖို့ရင်ဆိုင်ဖို့လိုအပ်တဲ့အထောက်အပံ့အရင်းအမြစ်အဲ့ဒါတွေကိုလက်လန်းမိမိနဲ့ရှိနေပါသလားလိုအပ်တဲ့အချိန်မှာရတယ်လို့ကျွန်တော်တို့ပြောနိုင်ပါသလားမအေးလက်တော့
ကျွန်မပထမဆုံးပြောရရင်အလုတ်ကင်ခွင်လန်းပေါ့နော်အလုတ်ကင်ခွင်လန်းဆိုရင်ပြောရမယ်ဆိုကျွန်မတို့ဒီနိုင်ငံမှာဆိုရင်ဒီလူငယ်ရထိုင်တုန်းက35 အော်ပေါ့နော်လူငယ်ရခိုင်နှုန်းက60ရခိုင်နှုန်းရှိတယ်အထူးသဖြင့်ဒီလိုမျိုးကိုဗစ်ကာလမှာပေါ့နော်ကျမတို့ပို့ပြီးတော့ထင်ရှားတယ်လူအလုတ်ပြုတ်တဲ့အခါမှာဒီလူငယ်တွေအများကြီးထိခိုက်တယ်ပေါ့နော်ငကိုကလေးကလည်းလူငယ်တွေဒီရတဲ့ဘွဲနဲ့သူတို့ဟိုလုပ်ရတဲ့လုပ်ငန်းခွင်ကမတူဘူးဥပမာဒီလူငယ်တယောက်တည်းပေါ့နော်သူတို့ရထားတဲ့ဘွဲကဒီကွန်ပျူတာနဲ့ပတ်သက်ပြီးရထားမယ်ဒါပေမဲ့သူအလုပ်ငန်းခွင်ဝင်ရတော့တခြားသောနေရာမှာသူဝင်ရတယ်ဒီလုပ်ငန်းခွင်ဝင်ဖို့ကအတွက်သူ့မှာတခြားသောပညာရဲ့ပေါ့နော်သူတခုထပ်သင်ရတယ်ပေါ့နော်အဲ့တော့သူသင်ရတဲ့ပညာကြီးကလည်းသူ့အတွက်အတော့ဝင်မှုလို့နောက်ခုသူ့အတွက်ရတဲ့အလုပ်အနေထားကလည်းဟိုအဆင်မပြေဘူးပေါ့နော်သူ့အတွက်အဆင်သင့်ဖြစ်နေတဲ့အနေထားမျိုးမဟုတ်ဘူးအဲ့တော့ကျမတို့တွေကအခုဟိုလူငယ်မူဝါဒဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းဆို2024ရှိနေတာရှိတယ်အဲ့ဒီမှာဆိုအရင်လူငယ်မူဝါဒတွေကတို့တို့ချမှတ်ထားတဲ့ပေါ့နော်မူဝါဒအပေါင်းအလုံးပေါင်း16ခုရှိတယ်တော်တော်လေးလက်ကောင်းမွန်တာတွေများပါတယ်ပညာရေးကျန်းမာရေးမူရေးဆေးဝါးဆက်သဖြစ်ပေါ့နော်ဒါပေမဲ့လက်တွေ့မှာကြတော့ဒါအပေါ်မှာအကောင့်ထဲဖော်မှုကအားနည်းနေသေးတယ်ဘာလို့လဲဆိုတော့ခုမှပဲစမှမို့လို့လာတော့မသိဘူးပေါ့နော်ဒါမျိုးကျမတို့ပြန်စဉ်းစားမိပါတယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျမတို့ဟိုမငြိမ်းညမှုတွေပေါ့နော်မငြိမ်းညမှုတွေပညာနဲ့တိုင်းဒေသကြီးတွေမှာမငြိမ်းညမှုတွေရှိတော့ဥပမာဒီဟိုဒီငယ်တွေမှာအလုတ်ကန်ခွင့်နဲ့မရှိရရောနောက်ပြီးတော့ငင်းချမ်းကြီးမရှိရရောဒါတွေအကုန်လုံးကရန်ကုန်ကိုစုပြုံလာတယ်စုပြုံလာတော့ရန်ကုန်မြို့ပြဒေသဟာပေါ့လေပို့ပြီးတော့ဟိုဝင်းထုံးဝင်းပို့ပို့ထမ်းရတယ်လို့ပေါ့နော်ဒီမြို့ပြကြီးကအရန်ကိုဗရန်ဘက်ကနိုင်နာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်လာတယ်မြို့ပြမှာလည်းသူတို့ပို့ရှန်နေရဆိုအဲ့တော့နောက်ဆုံးဘာဖြစ်လဲဆိုတော့ဟိုနိုင်ငံခြားထွက်ကြတယ်ဒီနေဆက်ဒေသဖြစ်တဲ့မွန်တို့ကရင်တို့ဆိုရင်ဒီဘက်ထိုင်းဘက်ကိုသွားတယ်လို့ပေါ့နော်အဲ့တော့လူငယ်တွေအနေနဲ့ပြောရမယ်ဆိုရင်ပထမဦးဆုံးအနေနဲ့ဒီအလုတ်ကန်နဲ့ပတ်သက်ပြီးတော့သူတို့မှာလန်လန်းမီရရှိနိုင်မှုကအားနည်းတယ်ပေါ့လေခုနကငင်းချမ်းရေးလုံချုံရေးရတော့ရှင်းပါတယ်ဒါတော့လူငယ်တွေမှာငင်းချမ်းရေးလုံချုံရေးအတွက်တော့မပေါဝင်နိုင်တဲ့ဟောမျိုးမရှိဘူးဥပမာဆိုရင်ပေါ့နော်ဒီငင်းချမ်းရေးညီလာခံ27ပင်လုံးညီလာခံတို့ဘာလို့ဆိုလူငယ်နဲ့ပတ်သက်ပြီးတော့လူငယ်ရေးအ
ား
ကိုစလေတွေပေါ့နော်ပေါဝင်နိုင်မှုမရှိတာမျိုးကျွန်တော်တွေ့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျကိုမျိုးသွင်းရောဘယ်လိုမြင်ထားပါသလဲလူငယ်တွေဟာလိုအပ်တဲ့အထောက်ပံ့ရင်းမြစ်တွေကြလန့်မိမိရနေတယ်လို့ထင်ပါသလားယူဆပါသလား
အရင်ရတဲ့ဆိုင်တော့တိုးတက်မှုတော့ရှိပါတယ်အရင်ခေဖြတ်တန်းလာတဲ့ခေကျွန်တော်တို့ဖြတ်တန်းလာတဲ့ခေဆက်ဆက်တဲ့ဆိုင်တော့ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့မြင်ပါတယ်ဒီပထမဆုံးတစ်ချက်ပြောရရင်တော့ဒီပညာရေးပေါ့နော်ပညာရေးနဲ့ပတ်သက်ပြီးလူငယ်တွေ15နှစ်နဲ့35နှစ်ကြာလူငယ်လို့မြန်မာပြည်မှာတော့သတ်မှတ်တာပေါ့လေဒီလိုလူငယ်တွေပညာစီးပူးဖို့ဆိုဒီနေ့ခေတ်မှာတော့ဒီ online education ဆိုပြီးတော့ပဲပြောပြနေကြပေါ့လေ covid ဖြစ်လာတော့ကိုယ်သိတာပါတယ်ဒီအပြင်မှာကိုចောင်းတော့တက်ဖို့ခွင့်ရမရှိတော့ online ပဲလေ့လာကြအဲ့လိုခြေနေမှာတော့မှနိုင်ရှင်ပြည်ပြမြန်မာပြည်ရဲ့ data charges တွေဒီ telephone operator တွေ telecom operator တွေကောက်ကြတဲ့ data charges တွေအိမ်ကြီးနိုင်ငံတွေနဲ့ဈေးကြီးနေတယ်။ကိုယ်နိုင်ငံလူတွေကတူးချင်းဝင်ဝင်နေရတဲ့ကြားထဲမှာပျံသုံးရတဲ့ရတာလည်းနေသေးတယ်ပျံသုံးရတဲ့အသုံးစရိတ်တွေရောက်တယ်သူများနိုင်ငံတွေပို့ပြီးတော့ဈေးကြီးနေတယ်အဲ့ဒီကျွန်တော်တို့လူငယ်တွေမှာဒီ online ကိုသုံးဖို့ data တော့မှသူများနိုင်ငံတွေကလူငယ်တွေလောက်ဖော်ဖော်တည်တည်မသုံးနိုင်ကြဘူ
း။ဟုတ်ပါ။အဲ့
တော့ဒါဒီလိုမျိုးအခက်အခဲတွေရတယ်ပဲဒီလိုမျိုးဈေးကြီးနေတာပဲလူငယ်တွေရဲ့ပညာဆက်သင်ခွင့်တို့အလုတ်ကိုင်းခွင့်နဲ့အတွက်စူးစမ်းခွင့်တို့ဒါမျိုးတွေအတွက်ကိုအတားအဆီးဖြစ်ပါတယ်။ဒါလည်းမိအခက်အခဲဖြစ်စေလို့ကျွန်တော်မြင်ပါတယ
်။တိတ်ကောင်းတဲ့ point လို့ကျွန်တော်ယူဆတယ်။ဘာလို့လဲဆိုတော့အခုချိန်မျိုးနဲ့ဆိုပို့ပြီးကြိုက်တာပေါ့နော်။ဟို online ကနေပြီးတော့ပဲတကယ်ကဟလာ online ကိုဒါဖော်ဖော်တည်တည်သုံးလို့ရမယ်ဆိုရင်ပညာကလက်ဖျားလေးတွေမှာရှိနေတာပဲလေ။အလွယ်တကူလိလာလို့ရကြမှာ။ဆိုတော့အခုကတော့အရိဟာအတွက်တောင်းမှပဲကိုရတဲ့ဝင်ငွေနဲ့ဟလာလိလာဖို့အတွက်ရာလုံလောက်တဲ့ပမာဏရဖို့ကတော့ခက်နေတာဆိုတော့လလန်းမိတဲ့အချိန်ဒီမှာရှိအရင်မြက်လလန်းမိတဲ့အချိန်ဒီမှာရှိတလားဆိုရင်ဒီအဖြေတစ်ခုလေးနဲ့ကိုပဲကျွန်တော်တို့ကမရှိသေးဘူးလို့တော့မှပြပြတတကောက်ချက်ချလို့ရသွားတာပေါ့နော်ဆိုတော့ခုနမိုင်းလက်ထုံစုနေသွားတဲ့အချိန်မှာလည်းပါပါတယ်ဟလား20ရာစုပင်လုံးငင်းချင်ရေးစုနေပဲကိစ္စတို့ပါလို့ဆိုရင်လူငယ်တွေကိုထဲ့တာထဲ့ပြီးစဉ်းစားတာလုံးဝမရှိဘူးခေါင်းစဉ်တစ်ခုအနေနဲ့ပေါ့နော်တရားကဏ္ဍတစ်ခုအနေနဲ့တက်တဲ့လူတွေထဲမှာတော့လူငယ်လို့သတ်မှတ်ထားတဲ့အသက်အရွယ်ပိုင်းဆိုင်မှာရှိတဲ့လူတွေပါခြင်းနဲ့ပါမှာပေါ့ဆိုတော့အဲ့ဒီကနေ30တော့မျိုးမျိုးတစ်ခုကိုကျွန်တော်တို့ဆက်ဆက်တဲ့မျိုးကုန်းကိုသွားလိုက်ရမယ်ဆိုရင်ဟလာလူငယ်မျိုးဆက်တစ်ပေါ့မျိုးဆက်တစ်မျိုးဆက်ဟောင်းလို့ပြောရင်ကျွန်တော်တို့ဆရာတကုံတရားရဲ့မျိုးဆက်ဆောင်မတွေကတိတ်ပြီးတော့ကျွန်တော်တို့လိလာလိုက်နာတင်းနဲ့မှတ်ယူတင်းနဲ့ဆောင်မတွေလို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်မျိုးဆက်တစ်လို့ပဲကျွန်တော်ပြောပြစီလူငယ်မျိုးဆက်တစ်တွေကိုရှေ့မျိုးဆက်တွေပေါ့ကျွန်တော်တို့မျိုးဆက်ဟောင်းလို့တော့ကျွန်တော်မသုံးပါဘူးရှင်မျိုးဆက်တွေကနေပြီးတော့လူလူလားလားဟလာလက်ကမ်းကြိုးဆိုပြီးတော့အနာဂတ်ကိုလွှဲပြောင်းပေးဖို့အတွက်လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေတယ်လို့ရောအကြံပြန်ပြောလို့ရပါသလားမအေးလက်တော့
အာကျွန်တော်တို့လက်ရှိမှာတော့ဒီမူဝါဒရှိလာတော့မရှိလာထက်ဆိုင်တော့ရှိလာတယ်ပေါ့နော်ဒါမျိုးတော့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဒါပေမဲ့လက်တွေ့လှုပ်ဆောင်မှုမှာတော့အစိုးရပြောခဲ့တယ်လို့ပဲကျွန်တော်တို့အားနည်းနေတာရှိတယ်။နောက်ပြီးတော့ပြောရမယ့်အထက်မှာပေါ့နော်ဥပမာကျွန်တော်တို့လက်ရှိပြည်တော်စုလွတ်တော်ပေါ့နော်ပြည်တော်စုလွတ်တော်အခုဟို2020ရွေးကောက်ပွဲကိုပြောသေးရမှာမဟုတ်2015 2020ရွေးကောက်ပွဲအထက်မှာဆိုပြီးပြည်တော်စုလွတ်တော်မှာအသက်35နှစ်အောက်ဆိုရင်လူငယ်ပေါ့နော်အဲ့35နှစ်အောက်ပါတဲ့ရခိုင်နှုန်းကတက်တက်တမရှိရခိုင်နှုန်းမရှိဆိုအမတန်ကိုနည်းပါတဲ့အနေအထားမှာရှိပါတယ်အဲ့ဒါလိုပဲပေါ့နော်ကျမတို့တခြားသောပေါ့နော်ဟိုကျမတို့အပြင်းညဒီပြည်တော်စုလွတ်တော်မှာပါတဲ့အသက်အရွယ်တွေကလေပြင်းညဆို55ဆိုတော့လေတော်တော်ကိုကြီးရဲ့လူတွေပုံများကြရလို့ကျမတို့တွေးရတယ်နောက်တစ်ခုကျမတို့ဟိုတလုံးကနေပြီးကျမတို့ရုံးကနေပြီးတော့လုပ်တဲ့ပေါ့နော်ဒီဟိုဒီပါတီတွေရဲ့ CEC ဘိုင်းတွေကိုကျမတို့မေးမြန်းတဲ့အခါမှာလေပါတီတွေမှာ CEC တွေမှာတို့လူငယ်ဆိုပြီးတော့ဦးစားပေးတယ်ဆိုပြီးတော့ပါတီမူဝါဒအနေနဲ့တော့ရှိရရှိရဒါပေမဲ့ CEC ဘိုင်းတို့ကတော့ဆိုရင်တို့ဟိုလူငယ်မရှိသလိုပေါ့နော်လူငယ်ကိုလည်းတို့အနေနဲ့ဟိုရခိုင်နှုန်းတစ်ခုအနေနဲ့ထည့်ရဆိုပေမဲ့လည်းအများကြီးတော့လည်းမဟုတ်ဘူးဥပမာ energy ဆိုရင်အခုပြီးခဲ့တဲ့ဝေကပ်ပွဲမှာ900ခိုင်နှုန်းလောက်ပဲပေါ့နော်ရှိတာမျိုးလေးပေါ့နော်အဲ့တော့နည်းနည်းတော့ဦးစားပေးလာတော့ပါဝင်လာမှုရဲ့အတွက်တော့လက်ကမ်းလာတာတော့ရှိရဒါပေမဲ့အများကြီးလုံလောက်တယ်လို့တော့မထင်ဘူးနောက်တစ်ခုကတို့အနေနဲ့ကလူငယ်ဒီလိုမျိုးဟိုလူငယ်တွေကအရင်ခင်းနဲ့မတူဒီအခုကကျမတို့ကနည်းပညာခေတ်အရင်နှိမ့်မြန်တိုးတက်တဲ့အခါမှာပေါ့နော်ဦးစားပေးရမယ်ဆိုတာကိုသိတယ်ဒါပေမဲ့တို့ဒီပုံမှာအတိအမှတ်ပြုတ်ဖို့အတွက်နည်းနည်းတွန့်ဆုံနေလို့ဒီခါလေးတော့ကျမလူငယ်တွေနဲ့ခံစားမိတာပေါ့လေဟုတ်ကဲ့ရှင
်ကိုမျိုးသွင်းရောကုနာမိုင်းလက်ထွန်းခံစားချက်ကိုကိုမျိုးသွင်းဘယ်လိုသဘောရရတယ်အဲ့လိုဟု
တ်ကဲ့ကျွန်တော်မိုင်းလက်ထွန်းရဲ့အမြင်ကိုဟုတ်မိုင်းလက်ထွန်းရဲ့အမြင်ကိုကျွန်တော်ထောက်ခံပါတယ်ဗျအရင်ရတဲ့ဆိုင်တော့တိုးတက်မှုတော့ရှိရဲ့လူငယ်တွေကထားလျောက်နေရာပေးလာတယ်ဒီလူငယ်ရေးရပူဝါဒဆိုတာမျိုးတွေရေးဆွဲပြီးတော့ကောင်းတဲ့ဘဝတိကြိုးပမ်းလာတယ်။သို့တော့ဒီလုံလောက်တဲ့အဆင့်ထိမရောက်သေးဘူးလို့ကျွန်တော်တို့မြင်တယ
်
။ဒီပါတီတွေအတီးတီး NLD ရောတခြားပါတီတွေရောပေါ့နော်။ပါတီတွေအတီးတီးရဲ့ CEC တွေအရေးပါတဲ့ decision maker တွေနေရာမှာတော့လူငယ်တွေမရှိသေးဘူး။သူများနိုင်ငံမှာဖင်လန်မှာဆို20ကျော်လေးနဲ့ဝန်ကြီးချုပ်ဖြစ်တာတို့ပါတော့ပေါ့နော်။တခြားနိုင်ငံတွေရဲ့ကောင်းဆောင်တွေဒီလူငယ်ပိုင်းတွေနဲ့အရေးကြီးတဲ့နေရာတွေယူလာကြတာလွှဲပေးကြတာ။အဲ့လိုမျိုးစနစ်တကျမူနဲ့ပေါ့နော်။ဥပမာကျွန်တော်တို့တိုင်းပြည်မှာဆိုရင်ကျွန်တော်တို့ရှိရတော့တမားဆိုအိုမဆိုတဲ့စကားပေါ်မှာရှိရပါတော့။ဒီအသက်ကြီးလာလေလေပို့ပြီးတော့ပညာပို့တက်လာလေလေလို့ယူဆခဲ့ကြတာပေါ့နော်အတိုင်းအတာတကူတိမှန်ပါလိမ့်မယ်ဒီနေ့မှကျွန်တော်တို့တော့မှကျွန်တော်တို့ရဲ့ငယ်တဲ့လူငယ်တွေကြီးကနေပြန်ပြီးတော့ဒီ landing ပြန်လုပ်နေရတာမျိုးတွေဒီတက်ငယ်စကားကိုတက်ချပြန်ကြားနေရမျိုးတွေရှိတာပေါ့နော်သူတို့တွေကတော့မှကျွန်တော်တို့ရဲ့ဤပညာအရာတွေအတွေ့အခေါ်အရာတွေမှာရှေ့တန်းရောက်နေရမျိုးတွေရှိတယ်ဒါမျိုးဆိုတော့လူငယ်တွေကိုဒီတဲ့ပို့ပြီးတော့ဒီမူဝါဒတစ်ခုအနေနဲ့တည်တည်ကြကြပါတော့နော်နေရပေးဖို့လူတွေဖန်တီးပေးဖို့လူတွေဒီနိုင်ငံတွေမှာဆိုဥမာဒီတခြားဖွံ့ဖြိုးပြီးနိုင်ငံကြီးတွေမှာဒီလူငယ်ပဏ္ဏရာကိန်းတို့နေရာပေးမယ်အမျိုးသမီးပဏ္ဏရာကိန်းတို့နေရာပေးမယ်ပေါ့နော်တိကျတဲ့ဘယ်လိုမျိုးဦးစားပေးပါမယ်ဒီအားပေးပါမယ်ဆိုတာမျိုးတွေမဟုတ်ဘဲနဲ့အဲ့ဒါအပြင်ဒီ smart goal ပေါ့နော်တိကျတဲ့ specifying လုပ်တယ် measurable ပဲဖြစ်ရမယ်အဲ့လိုမျိုးဒီ smart goal တွေပေါ့နော်အရေးအတွက်နဲ့ quantify လုပ်နိုင်ရမယ်အချိန်ကာလနဲ့ဒီတိုင်းတာနိုင်ရမယ်အဲ့လိုဟာမျိုးတွေနဲ့တိတိကျကျဒီအကောင့်ထဲပေါ်ပေးနိုင်တော့ပို့ပြီးတော့ထည့်ရောက်ပါလိမ့်မယ်
ကျွန်တော်အခုစူးနေတော့နောက်ထောင်နေနေကျွန်တော်ကောင်းတော့မှဘာသွားတတိယတလဲဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့မှုလားရှိတယ် NLD ပါတီရဲ့ပါတီထဲမှာလူငယ်တွေကိုနေရာပေးမှုလူငယ်တွေကိုမျိုးဆက်သစ်ကိုပြင်ဆင်ပေးမှုနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကဘာထောက်ပြတလဲဆိုတော့မြန်မာနိုင်ငံပညာရေးစနစ်ကတော့ဆောင်နေကြလာခဲ့တယ်ကျွန်တော်တို့မျိုးဆက်ဒါကျွန်တော်အနေနဲ့ပြောရင်တော့မှကျွန်တော်တို့ကဒီပါတီအာဏာရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အောက်မှာကျွန်တော်တို့ကကြီးပင်းခဲ့ရတာအဲ့ဒီပညာရေးစနစ်ကနေကျွန်တော်ထွက်လာကြရတာဆိုတော့တတလုံးကလာလူငယ်တွေငယ်တွေကပညာလိလာဖို့အတွက်ပညာရေးစနစ်ကမကောင်းတာကိုကြုံခဲ့ရလိလာဖို့အတွက်ခွင့်ရမြင်ရခဲ့ရရှင်ဆိုလူငယ်တွေကိုသူကအများကြီးလူငယ်တွေကိုပြင်ဆင်ပေးရအောင်ပဲပေါ့နော်အဲ့ဒီအတွက်ချက်ချင်းတော့လေလူငယ်တွေကိုလွှဲဖို့ပြုဖို့ဖြစ်နေမှာဆိုတော့ကျွန်တော်ဗာစဉ်းစားမိတယ်လေဆိုတော့လူငယ်တွေကိုနေရာမပေးတာလူငယ်တွေကနေရာပေးထိုက်လောက်တဲ့အခြေအချင်းမရှိလို့မပေးရလားဘာကလွှဲနေတာလဲမအေးလက်တော့မလို့မြင်တယ်
ကျွန်မကလေအဲ့လိုဆိုရင်ပထမစဉ်းစားမိတာဟိုရုပ်တရက်ခေါင်းထဲပေါ်လာတာဆရာမြတ်တန်းတင်ရဓာတ်အောင်ကြော်မိပြီလေကိုချက်ပြီးရုပ်တရက်ခေါင်းထဲပေါ်လာတယ်အဲ့ထက်မှဆိုရင်ဟိုဟာပေါ့နော်ဟိုဒီလူငယ်နေရပါတဲ့တယောက်ပေါ့နော်သူဆိုရင်တကယ်တမ်းကျွန်မတို့တွေကလေဟိုစိတ်ဆန္ဒတော့ရှိရေရိုးချောင်းနဲ့ပုံစံပေါ့နော်ဒါပေမဲ့တခုရှိတာအတွေ့အကြုံလိုနေရတော့မှန်တယ်ဒါပေမဲ့အတွေ့အကြုံမရှိသေးဘူးဆိုပြီးတော့ဖယ်ထားလို့တော့မရဘူးဘာလို့အတွေ့
အကြုံတွေ့ကြုံကပုံမရတော့ဘူး
ကျွန်မထင်ပါတယ
်ဖယ်ထားမှတော့ဖယ်ထားမယ်ဖယ်ထားရင်လည်းအတွေ့အကြုံကပုံမရတော့ဘူးပဲရှိမှာပဲလေ
ဟုတ်ကဲ့ရှင်ဟုတ
်ဖယ်ထားတယ်အဲ့တော့ဖယ်ထားရင်အတွေ့အကြုံရရမှာလားအဲ့လိုပဲဖြစ်မှာပဲမလား
ပြီးတော့ကျမတို့တွေမှာလေဟိုစာသင်ခန်းဒီပညာရေးစနစ်မှာကိုက ပါဝင်လှုပ်ဆောင်ရတဲ့ဥစ္စာမျိုးမရှိဘဲနဲ့တင်ကြားရေးမှာဟိုကခိုင်းတာလို့ဆိုတဲ့ပုံစံမျိုးဆိုတော့ကျမတို့ရဲ့ဒီအတွေ့ဉာဏ်တွေဟိုတီထွင်မှုတွေကျမတို့ပြသခွင့်လည်းမရှိဘူးဥစ္စာခွင့်ပေါ့နော် leadership ဆိုတဲ့ဥစ္စာမျိုးကိုလည်းကျမတို့ဟိုပညာရေးစတဲ့မှာပါပြီးတော့သင်ခဲ့ရတာလည်းမရှိဘူးပေါ့နော်ဒါတွေလည်းပါတာပေါ့အဲ့ဒါကျွန်တော်တို့မရှိသေးလို့ဖယ်ထားရင်တော့ပို့ပြီးဝေးသွားမယ်လို့ထင်တယ်
ကိုမျိုးသွင်း
โอเคคุณน่ะกูจ่อๆใต้เนมัยเล็ดทวนပြောတယ်လို့ပါပဲဒီပြဿနာကကြက်ဥနဲ့ကြက်မှလို့ပါပဲကျွန်တော်တို့အလုံးရှောက်တာတယ်လို့ပေါ့နော်အတွေ့အကြုံမရှိလို့အလုံးမခံဘူးအလုံးမခံလို့
တွေ့ကြုံ
ညာအမေရပြန်လဲနေတာပဲကြက်ဥနဲ့ကြက်မှတမဲစားလဲတဲ့ပြဿနာပေါ့နော်ကျွန်တော်တို့ကအဲ့အကြောင်းကိုဒီအဲ့ဒီတန်တရာစဝန်အစိုးကျစဝန်ပေါ့လေဒါတော့ရဲရဲကြီးဖောက်ထားဖို့လိုတယ်လို့မြင်ပါတယ်ကျွန်တော်တို့ဒီသူများနိုင်ငံတွေမှာလို့ပဲ corporation ကြီးတွေဘုတ်ဖွဲ့မျိုးမှာစာဥမာလူငယ်တစ်ယောက်ကိုဘုတ်တော်တော်တွေမှာခန့်ကိုခန့်ရမယ်အဲ့လိုမျိုးပေါ့နော်ဒါမှမဟုတ်လေပါတီတွေရဲ့စီစီတွေ30ရာခိုင်နှုန်းဒီလူငယ်တွေဖြစ်ရမယ်အဲ့လိုမျိုးမဖြစ်မနေဒီ mandate တစ်ခုနဲ့
ရုပ်တင်
ပြီးတော့ accountable ကျင်ဘယ်လိုများဖြစ်လာမလဲပေါ့နော်အဲ့ဒါလေးတော့ကျွန်တော်စိတ်ဝင်စားပါတယ်ဗျအဲ
့
လိုမျိုးမဖြစ်ဘူးကျွန်တော် by force နဲ့လောက်ကြမယ်ဆိုရင်ဘယ်လိုများရလက်ကဘယ်လိုများနေမှာလဲကျွန်တော်တို့အဲ့လိုမျိုးသိနေပါတယ
်ဟိုကျွန်တော်တို့ဟို gender မဲလဲထောင်းတာ gender issue တိကလို့ကျမလင်းကွေလင်းလင်းဘဒူကွေတာရဲ့ issue တိကလို့တာဆိုတဲ့အခါကျတော့အဲ့မှဆိုရင်ကျွန်တော်တို့အခုတော့ဝယ်ပမာပြီးမှပြောင်းလဲဖြစ်ပြီးနောက်ဝယ်မှဆိုရင်မျိုးပြီးဘယ်နေရာခိုင်နှုန်းဆိုတော့တော်တော်နဲ့တိုင်ပြောလာကြတယ်လीဒါတော့မှအခုဒီနေ့ဒီအချိန်ထိမဖြစ်သေးတာတွေအများကြီးရှိသေးတယ်ဆိုတော့ဟိုအရင်ကတည်းကပို့ပြီးတော့အတန်ကျဲလာတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့မှာပြောလိုက်ရင်အမျိုးသမီးတွေကိုမာပြီးမှနှိမ်မထားပါဘူးလို့ဟလာအမျိုးသမီးတွေကိုနေရာပေးပါတယ်လို့ဘတ်တီအပေါ်ရန်ဟာမျိုးတွေနဲ့တည်ရမလားလူအခွင့်အရေးအပေါ်ရန်ဟာမျိုးတွေနဲ့ပြောတာတကယ်လက်တွေ့ကြကြဖြစ်နေတာမျိုးမရှိဘူးလေဆိုတော့ကျွန်တော်အခုနောက်တစ်ခုခေါင်းထဲဝင်လာတာနှစ်ယောက်ဆွေးနွေးတဲ့ဟာကိုကျွန်တော်နားထောင်နေတယ်ဒေတာတွေလူငယ်တွေနဲ့ကျွန်တော်တို့ဒန်းလူကျွန်တော်တို့အိန္ဒိယနိုင်ငံပေါ့နော်အာဆီယံမဲဆိုကြပါဆိုဗျာဒေတာတွေလူငယ်တွေနဲ့မြန်မာလူငယ်တွေကလက်ရှိအခြေအနေမှာသူတင်ကိုတင်ဒန်းလူရဲ့ယူကြည့်လူရှင်နိုင်တဲ့အနေအထားမှာရှိပါရဲ့လားမဲတဲ့လူဘယ်လိုမြင်လဲကျွန်တော်ပြောတာခင်ဗျားတို့တယောက်ချင်းစီနဲ့ပြောဦးတော့ဒီပုံရသဘောပြောရမယ်မြင်ရမယ်ကျွန်တော်တို့လူငယ်လူတရက်လုံးကိုကျွန်တော်ရှင်နိုင်ပါရဲ့လားဒေတာတွေကလူငယ
်အဲဒီပုံမှာတော့ကျွန်တော်တို့ဟိုအလံဝေးသေးရလို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရင်ဆိုင်ရတဲ့ဟိုပုံစံချင်းကမတူဘူးပေါ့နော်တခြားနိုင်ငံတွေမှာသူတို့မှာတည်ငြိမ်တဲ့အနေအထားတစ်ခုရှိနေပြီပေါ့နော်အထူးသဖြင့်ဒီနိုင်ငံရေးဒီငြိမ်းချမ်းရေးအစတည်ငြိမ်နေပြီပေါ့လေကျွန်တော်တို့မှာအဲ့လိုတည်ငြိမ်မှုမရှိဘူးဈာထဲမှာဒီလိုမျိုးသဘောဝဘေးအန္တရာယ်တွေနောက်ယောဂပညာတွေဒီလိုကိစ္စတွေပေါ့နော်နိုင်ငံရေးအလေအပြောင်းတွေဆိုတော့ကျွန်တော်တို့ကဟိုလေတချို့နေရာသူများနိုင်ငံတက္ကသိုလ်ကျောင်းသားဆိုတာစာတက္ကသိုလ်ကျောင်းပညာရေးကိုဟိုအားဆိုင်နိုင်တယ်ပေါ့နော်။နောက်ကျောင်းတွင်းဒီဟိုလှုပ်ရှားမှုတွေသူတို့ပြုနိုင်တယ်။ကျွန်တော်တို့ဒီမှာဒီကျောင်းသားဒီနဲ့ပတ်သက်ပြီးတော့ဒီတက္ကသိုလ်ကျောင်းသားနဲ့ပတ်သက်ပြီးဒီဥပဒေတောင်မှပေါ့နော်။ကျွန်တော်တို့တွေသူတို့တိုက်ကြိုက်ပြောခဲ့ရတာတွေကျောင်းသားတွေကပဲတစ်ခါငြိမ်းချမ်းရေးကိစ္စတွေမှာလည်းဝင်ပါရတာတွေကျောင်းသားတွေတခုတည်းလုပ်ရတာမဟုတ်ဘူးပေါ့နော်။ကျွန်တော်တို့ဒီမှာပို့ပြီးတော့ရုန်းကန်ရတဲ့အနေအထားရှိရလို့ထင်တယ်။ဒါပေမဲ့စင်ကာပူလိုနိုင်ငံမျိုးဆိုရင်တော့သူတို့မှကျတော့အရန်ကိုဟိုလေအဲဘယ်လိုပြောမလဲဟိုရုပ်ဝတ္ထုဆန်လာတဲ့အပိုင်းတွေပေါ့နော်ပြိုင်ဆိုင်မှုတွေရှိတော့သူတို့မှလည်းချားတော့စိန်ခေါ်မှုတွေရှိမယ်။စိန်ခေါ်မှုချင်းကတော့မတူဘူးပေါ့လေ။ဟုတ်ကဲ့
။ဟုတ်ကိုမျိုးတွေကဒီအတွက်ကြောင့်တခြားဒေတာရင်းအတွက်ကြောင့်လည်းရှိတယ်ဆိုတော့ကိုမျိုးတွေကဘယ်လိုမြင်လဲကျွန်တော်တို့မြန်မာလူငယ်တွေကဒေတာရင်းလူငယ်တွေနဲ့ပခုံးချင်းတိုက်နိုင်ပါရဲ့လားတန်းလူကြီးလူရှင်နိုင်ပါရဲ့လား
ဒီတယောက်ချင်းစီခြုံနေတဲ့လူတွေကိုအပထားပါတော့အများစုကြီးအတွက်ပြောရင်တော့ကျွန်တော်တို့ကမရှင်နိုင်ပါဘူးဒေတာရင်းလို့ပြောရင်တော့ဒေတာရင်းမှာဒီ Laos တို့ Cambodia တို့နဲ့ရှင်ရင်တော့လေမိကောင်းမိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့တဲ့မလမ်းမကန်းကနေဖြတ်သွားတဲ့ Indo တို့ Vietnam တို့နဲ့ရှင်ရင်တော့မရှင်နိုင်ပါဘူးဥပမာပြောရင်ဒီသူတို့နိုင်ငံတွေရဲ့အထက်တန်းကျောင်းတွေကိုကြည့်ကြည့်လိုက်ကျောင်းတိုင်းမှာဒီအခြေခံပညာဆင့်ကျောင်းတွေမှာကျောင်းတိုင်းမှာအားကစားခွင့်ရှိတယ်လူငယ်တိုင်းကအားကစားလှုပ်ရှားမှုဘက်ချိန်ပေးလို့ရတယ်လုပ်ကြရတယ်ပေါ့နော်မြန်မာပြည်မှာအခုပညာရေးစနစ်တွေပြောင်းနေဆိုတော့ညာလေအားကစားခွင့်ရှိတဲ့ကျောင်းဆိုတာရန်ကုန်မြို့မှာတော့မှရန်ကုန်လိုမန္တလေးလိုမြို့ရေးမှာလက်ချိုးရေးလို့ရတယ်အဲ့ထက်အောင်ပဲအခြေခံပညာပြီးလို့ထွက်လာတဲ့16နှစ်ရွယ်ကျောင်းသားချင်း16နှစ်ရွယ်လူငယ်ချင်းရှင်လိုက်ရင်ကိုယ်ကာယဖွံ့ဖြိုးမှုနဲ့ဒီစင်ပွားတဲ့ညာနာဖွံ့ဖြိုးမှုမှာကျွန်တော်တို့ကနောက်ကျကျန်နေခဲ့ပြီလားအဖက်မှာလည်းနေစဉ်စားသုံးရတဲ့အစာအာဟာရတွေဒီနေထိုင်ရတဲ့ပတ်ဝန်းကျင်ရဲ့ဖန်တီးပေးမှုကျွန်တော်တို့မှာဒီကာယအပြင်ညာနာအပြင်ဖွံ့ဖြိုးမှုပါလူများတွေလည်းနောက်ကျနေခဲ့ပြီ။ဂျန်နဲ့ပညာရေးစနစ်တို့သင်ခဲ့ရတဲ့ပညာရေးရဲ့အရေးသွေးတို့ဒါတွေကတော့အထူးတလည်းဆိုးနေနေကြမလို့ပါဘူး။နောက်မှဂျန်ရဲခဲ့ပြီ။စင်ကာပူတို့ဘာလို့လဲရှင်းလိုက်ရင်တော့လေတော်တော်ကြီးကိုပြတ်ဂျန်ရဲခဲ့တာပေါ့နော်။အခုတော့ဗီယက်နမ်တို့အင်ဒိုနီးရှားတို့တဲ့တော်မှကျွန်တော်တို့ကဒီမနှဲမြောင်လိုက်ရမယ်လို့မြင်ပါတယ
်။အေးဗျာကျွန်တော်လည်းဒီမေးကိုမေးတာမေးတာကိုယ်တိုင်လည်းသိတယ်မရှင်းနိုင်ဘူးပခုံးနေမတိုက်နိုင်ဘူးဆိုတာဒါပေမဲ့ခင်ဗျားတို့ကအဲ့လိုတဲ့ပြောလိုက်တော့ကျွန်တော်ကတော်တော်တော်ပို့ပြီးတော့ဝမ်းနေသွားတယ်ကျွန်တော်သိထားတာတည်းတော့မှာပဲကျွန်တော်တို့ကတော်တော်ကိုဟလာပခုံးနေတိုက်နိုင်ဘူးကျွန်တော်တို့အများကြီးလှုပ်ကြရအောင်ပါပါခုနပြောသွားသလိုပဲတကယ်ကိုဟလာဒီစနစ်ကြတဲ့ဟလာတိတိကျကျစီစဉ်ထားတဲ့စီမံကိန်းနဲ့လှုပ်ဖို့လိုတယ်လို့ကျွန်တော်တို့အဲ့လိုမြင်တာပါပဲဆိုတော့မအေးလည်းထွင်ရင်မကြခင်မှာစိုးရသေးတက်တော့မယ် အခုကျွန်တော်တို့ဆွေးနွေးသွားတဲ့လူငယ်တွေရဲ့အခြေအနေရဲရဲနဲ့ပတ်သက်ပြီးတော့ပို့ပြီးတိုးတက်လာဖို့အစိုးရတဲ့အနေနဲ့ဘာကိုလှုပ်စေချင်ပါလဲမိုင်းတက်တို့
နံပါတ်၁ကတော့တို့အခုလူငယ်ရေးရမူဝါဒထားမှတ်ထားတို့အဲ့မှာတို့မဟာဗျူဟာစီမံချက်တွေတို့လုပ်တယ်ပေါ့နော်အဲ့မှာဆိုတော့ကျွန်မကသိချင်တာကဒီဟာလေးကိုအကောင့်ထဲပေါ်ဖို့တို့ budget ရှိသလားပေါ့နော်ဒီ budget ကိုလည်းတခြားစဉ်းစားပေးနေခြင်းနဲ့ဒီအတွက်ပေါ့နော်ဒါလေးကိုလုံလုံလောက်လောက်အကောင့်ထဲပေါ်ဖို့ပေါ့လေအဲနောက်တစ်ခုကကျွန်မတို့တောင်းဆိုနေတဲ့အထက်မှာပေါ့လေအဲလူငယ်ရေးရဝင်ကြီးခန့်ဖို့ပေါ့လေဒါမျိုးတွေလည်းတောင်းဆိုနေရရှိတယ်ဘာလို့ဆိုတော့ဒီအရေးကိုဖြစ်ဖြစ်စီစီလုံနိုင်ဖို့ပေါ့နော်ဘာလို့ဆိုတော့လူငယ်အရေးပြောတယ်လူငယ်အရေးအတွက်စမှတ်နေတဲ့သူတွေကလူကြီးတွေဖြစ်နေတယ
်
ဒါပေမဲ့လူငယ်ကိုမပေါ့လားဒီဖဲထဲမှာမပေါ့လားတော့မဟုတ်လူငယ်တော့ဒါပေမဲ့လူငယ်ဒီလူကြီးကပြောတဲ့ဥစ္စာကို तू ကလိုက်လို့မဟာမျိုးဖြစ်နေအမှန်တကယ်လူငယ်တင်ပြတော့လူကြီးကနည်းနည်းစဉ်းစားပြီးသူပေါ့နော်ဖြည့်ပြီးတော့ဟုတ်ဆောင်မှုကိုပေးရမှာပေါ့လေနေရပေးရမှာပေါ့နော်ဒါ bottle up ဖြည့်ရမှာအဲ့ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လူကြီးကပြောတော့လူငယ်အဲ့လိုမျိုးဆိုတော့အဆင်မပြေဘူးပေါ့နော်အဲ့တော့လူငယ်ရဲ့ဝင်ကြီးကျမတို့တောင်းနေတယ်လို့မျိုးဒါမျိုးတွေလည်းအကောင့်ထဲပေါ်ပေးသေးတယ်လို့အကြံပြုချင်ပါရှင
်ဟုတ်ကဲ့လူငယ်ရဲ့ဝင်ကြီးဆိုတဲ့နေရာမှာနောက်ဆုံးပြဝင်ကြီးဌာနမဟုတ်ဘူးဆိုရင်တော့မှတီးချလွတ်လပ်တဲ့ agency လိုမျိုးပေါ့နော်ဌာနပေါ့ဒါဒီမိုကရေစီနိုင်ငံတွေမှာဝင်ကြီးဌာနတွေမတိုးချဲ့ပဲနဲ့တီးချလွတ်လပ်တဲ့ဌာနတွေ agency တွေတိုးချဲ့ကြတာပဲအဲ့လိုလုံးလုံးရတာပဲနော်ဥမာလူငယ်ရေးရတွေကိုကင်တွယ်ဖို့အတွက်ဟလာလူငယ်တယောက်ကိုပဲယူဇာအနေနဲ့ပေးလိုက်ပြီးတော့လုပ်လို့ရတာပဲဗျာလုပ်မယ်ဆိုရင်မိုင်းလေးတို့ပြောတော့ကျွန်တော်ကဘာသွားတတိယကလေးဆိုဟိုတော့ဆိုရင်လူငယ်ကိုယ်စားလှယ်အဖွဲ့ဆိုပြီးတော့ကြီးလိုက်ရင်တကြီးရွယ်ဝင်ကြီးပဲလေလေမော်စင်းတာတို့လေမော်တက်တာတို့ကြီးလိုက်မယ်ဆိုရင်ဘယ်လောက်ဆိုးလဲဆိုတာကိုမျိုးသွင်းကိုမျိုးသွင်းရောတောက်တမဲ့အစိုးရတဲ့ကိုလူငယ်တွေကဘာလုပ်ပေးစီချင်ပါလဲ
ဟုတ်ကဲ့ကျွန်တော်ဒီအနိုင်ရပါတီဖြစ်တဲ့ NLD ရဲ့2020ရွေးကောက်ပွဲကြေညာစာရမ်းပေါ့နော် Election Manifesto ကိုဖတ်ကြည့်ပါတယ်ဒီလူငယ်ရေးအကဏ္ဍနဲ့ပတ်သက်ပြီးအချက်9ချက်ပါပါတယ်ဒီတော်တော်များများလည်းကျွန်တော်တို့ရှိမှတကယ်လိုအပ်နေတဲ့အချက်တွေတကယ်လိုအပ်နေတဲ့ကဏ္ဍတွေကိုထောက်ပြပြီးတော့ပြောဆိုထားတာတွေ့ပါတယ်။ဒါပေမဲ့ကျွန်တော်တခုထပ်ပြီးတော့လိုလားမိတာတော့အရှိမပြောတဲ့ smart goal လို့ပေါ့နော် specific ဖြစ်ရမယ်ဒီ measurable ဖြစ်ရမယ် attainable ဖြစ်ရမယ်ဒီ time bound ဖြစ်ရမယ် relevant ဖြစ်ရမယ်ပေါ့နော်အဲ့လိုအချက်လေးတွေတော့ဒီအသေးစိတ်အချက်လက်လေးတွေတော့လိုအပ်နေသေးတယ်လို့ကျွန်တော်မြင်ပါတယ်။ဥပမာသမွေးဝမ်းကြောင်းပညာတွေကြောင်းတွေဖွင့်မယ်လို့ပဲပြောတယ်။ဒါပေမဲ့တစ်နှစ်ကိုဘယ်နှကြောင်းဖွင့်မယ်2020ရနေ2025အတွက်မှာဘယ်နှကြောင်းဖြစ်လာမလဲဒီလူငယ်တွေတဲ့ဘယ်ကဏ္ဍမှာ budget ကိုအ ਨੇ ဆုံးဘယ်လောက်တိုးသုံးမလဲဒီလိုကဏ္ဍတွေအချိန်ဇယားတွေဒီဂရိကဝိတ်တွေနဲ့တိတိကျကျပြောထားမျိုးလေးမတွေ့ဘူးအဲ့လိုမျိုးလေးထပ်ပြီးတော့တိတိကျကျလေးကဏ္ဍတွေအချိန်ဇယားတွေဂရိကဝိတ်တွေနဲ့တိတိကျကျနေပြောပြနိုင်တာမျိုးလေးဖြစ်လာဖို့ကျွန်တော်ပြောလင့်ပါတယ
်ဟုတ်ကဲ့ဗျာဒီနေ့လူငယ်နောင်ဝဲလူကြီးလူသားပြောကြတာအဲ့ဒါကစကားဖြစ်တဲ့ရှိတယ်စာထဲမှာပဲရှိတယ်ဆိုတော့လူငယ်တွေကိုတကယ်ကိုပဲအနာဂတ်ရဲ့ခေါင်းဆောင်တွေဖြစ်အိမ်မှပြုတ်ပြီးတော့တကယ်ကိုစနစ်တကျခံခံမှမှပြုစုပြုထောင်ပေးနိုင်မှကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကစိတ်ချရမယ်ကျွန်တော်တို့ခုနပြောသလိုဒေတာတွင်းမှာလည်းမကနိုင်ငံတကာမှာလူချင်းတူတူသူချင်းများများဟာရွံ့နေစရာမလိုတဲ့လူငယ်တွေဖြစ်လာဖို့ပြုထောင်ပေးကြရမယ်ဆိုတာသိသိကြပါရခင်ဗျာအော်ဆွေးနွေးပြီးရဲ့မိုင်းလက်ထွန်းကိုမျိုးသွင်းညောင်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ဟုတ်
ကျေးဇူးတင်ပါတယ်
ပညာလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းကစီနီယာဂျန်ဒါပရိုဂရမ်မန်နေဂျာမိုင်းအေးလက်ထွန်း Youth Empowerment in the Society အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးသွင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိန့်မြန်းခန်းတွေကိုအင်္ဂါညဒိုင်းရိုက်လိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ VOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ဒူးပဲကျေးဇူးတင်ပါတယ်မင်္ဂလာခါတမရပါဧရိယာဝီးပွားပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြိုကြိုသိမ့်ပါခင်ဗျာ
တောရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်ဒုသမရမိုက်ပင်စ်နဲ့သမရထရမ်အစိုးရအဖွဲ့ဝင်ဝင်ကြီးတွေဖွဲ့စည်းပုံအရလုပ်ပိုင်ခွင့်ကိုတုံ့ပြန်သမရကိုရာထူးကဖေရှားရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်သမရဟာတိုင်းပြည်ရဲ့ဖွဲ့စည်းပုံတိုင်းပြည်နဲ့အမေရိကန်ပြည်သူတွေကိုချင်းချောက်တော်မယ်အနေနဲ့ရှိနေရမို့သူ့ကိုတာဝန်ကချက်ချင်းဖယ်ရှားပြရပါလိမ့်မယ်လို့တင်းနှလာနေကအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာခဲ့ပါတယ်ရှင်။ပြီးခဲ့တဲ့အမေရိကန်သမရရွေးကောက်ပွဲမှာဂျောင်းဝင်နောက်ဆက်ပြီးရွေးကောက်ခံသမရဂျိုးဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးရေးကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့ရုရှားဩဇာခံအဖွဲ့ဝင်တွေကိုအမေရိကန်အစိုးရကအရေးယူလိုက်ပြီးဖြစ်ပါတယ်။ရုရှားကကြိုးတောင်းနောက်ခံပေးထားတဲ့ရွေးကောက်ပွဲဂျောင်းဝင်နောက်ဆက်ရေးစစ်ဆင်ရေးထဲမှာပါဝင်ခဲ့တဲ့ယူကရိန်းနိုင်ငံကလူပုဂ္ဂိုလ်9ဦးနဲ့ကုမ္ပဏီအဖွဲ့အစည်း4ခုကိုအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကအရေးယူလိုက်တာဖြစ်ပါတယ်။
VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM အကြီးအကဲက VOA ကိုဝါဒဖြန့်ချီရေးဌာနဖြစ်အတွင်ပြောင်းမှုစူးစမ်းနေတယ်လို့ဝေဖန်မှုတွေအပေါ်မှာ American နိုင်ငံညာရေးဝန်ကြီး Mike Pompeo ကကောက်ွယ်ပြောဆိုခဲ့ပါတယ်။သမ္မတ Trump အစိုးရအနေနဲ့ VOA ကိုနိုင်ငံရေးအရာကင်းလွတ်ပြီးတော့မူလညီမှန်းချက်အတိုင်းပြန်ပြီးတော့တည်မှန်လိုတယ်လို့နိုင်ငံညာရေးဝန်ကြီးကပြောပါတယ်။နိုင်ငံညာရေးဝန်ကြီးပွန်ပီယိုဟာ VOA ရုံးချုပ်ကိုမနေ့ကလာရောက်ပြီးတော့ဝန်ထမ်းတွေနဲ့တွေ့ဆုံမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသစင်အောင်ပါ။
This program has come to you from the Voice of America, Washington.